Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဘီအန်ပေါင်းကကင်ဝေးကြပါစေ2024ခုနှစ်စက်တင်ဘာလ25ရက်ပௌထုညချမ်းရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာဆန္ဒပြမြောက်9နာရီကနေ10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့အလိုင်းဒိုမီတာ32နဲ့58တို့ကနေဖန်ယူနိုင်နေပါတယ်။ VOA ရဲ့ Radio အစီအစဉ်တွေကို VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တစ်တိုင်နဲ့တည်းမှာရုပ်သံအဖြစ်နဲ့ရှုစားနိုင်လို့ရပါတယ်။ကျွန်မခင်ဗျထွေးပါရှင်
။မင်္ဂလာညချမ်းမသောတာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့မော့ဆက်စ်ထောက်လိုင်းဌာနချုပ်ကို Hezbollah အဖွဲ့ကမစ်ဆိုင်းဒုံးနဲ့ပစ်ခတ်ခဲ့ပါတယ်။ Indo-Pacific ဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုကွပ်အဖွဲ့ကမြန်မာအရေးစိုးရင်ကြောင်းပြောပါတယ်။တရုတ်ကမစ်ဆိုင်းဒုံးတစ်ခုကို Pacific သမုဒ္ဒရာပေါ်ဆန်းသက်ပစ်လွတ်ခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ကချင်ပြည်နယ်မိုးမောင်မြို့မှာတော့ KIA နဲ့KIA ပူးပေါင်းတက်တွေနဲ့ဒီမြန်မာစစ်ကောင်စီတက်ဖွဲ့တွေကြားမှာဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေပါတယ်
။ဒီတုံးလေးရဲ့တိုးတွေမှာလည်းတို့ကတော့ပူးမမြေကြောင်းတွေတုံးတာပေါ့နော်ဒရုန်းတွေတုံးတာဒီတန်ကားတွေတုံးတာဒီပူးမများလာ
KIA ပြန်ကြားရေးတာဝန်ခံပူမူကြီးနော်ဘူးပြပြသွားခဲ့တာပါဒီလိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကစီးရဲတင်းမာမှုနောက်ဆုံးအခြေအနေတွေကိုကြားရမယ့်အပြင်ရခိုင်ပြည်နယ်ဘက်မှာကတော့စစ်ကောင်စီရဲ့လေကြောင်းတက်ခတ်မှုတွေတိုးပြီးတော့လှုပ်ဆောင်လာလို့အရတားပြည်သူထိခိုက်သိမ်းဆုံးမှုတွေပိုပြီးတော့များလာတယ်လို့ဒေသခံတွေကပြောပြကြတဲ့အခြေအနေနောက်ဒီလိုအခြေအနေတွေကြောင့်ပဲစစ်ကောင်စီဘက်မှလေရင်စီပိတ်ပင်တားမြစ်ဖို့ဆိုပြီးတော့တောင်းဆိုတာတွေပိုပြီးတော့ကြဲကြဲလောင်လောင်ဖြစ်လာတာနောက်ရေးပေးကြောင်းကုန်စီတည်ယူပို့ဆောင်ရေးတွေမှာအခက်အခဲတွေဖြစ်နေတာစတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းရှုစားကြရအောင်ပါပါ။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မတင်ပြပေးပါမယ်ရှင
်။ Israel တပ်ဖွဲ့ဝင်တွေက Lebanon တောင်ပိုင်းနဲ့အရှေ့ပိုင်းမှာရှိတဲ့ Hezbollah တပ်တွေကိုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေချိန်မှာပဲ Israel ရဲ့ Moses ထောက်လိုင်းဌာနချုပ်ကိုပဲ့ထိန်တက်မစ်ဆိုင်းဒုံးနဲ့ပစ်ခတ်ခဲ့ကြောင်း Hezbollah အဖွဲ့ကဒီကနေ့ပဲပြောပါတယ်။အစ္စရေးစစ်တပ်ကတော့ Hezbollah တွေပစ်လိုက်တဲ့မစ်ဆိုင်းတုံးကိုကြားဖြတ်ပစ်ချခဲ့တယ်လို့ပြောပါရယ်။ပစ်ခတ်မှုကြောင့်လေကြောင်းရန်သတိပေးအုပ်အော်သံတွေထွက်ပေါ်ခဲ့ပြီးမြေတီကြီးထိခိုက်ပျက်စီးမှုတော့သတင်းတော့မကြားရပါဘူး။ Lebanon နိုင်ငံပိုင်သတင်းအေဂျင်စီကတော့နိုင်ငံတောင်ပိုင်းမှာ Israel ကအပြန်အလှန်ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ပြောပါရယ်။ Israel စစ်တပ်ကတော့လက်နက်တိုက်ဓာစင်ပေါင်းများစွာအပအဝင်နေရာအများအပြားကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောပါရယ်။ Hezbollah တွေက Rocket Dome 40လောက်ပစ်ခတ်ခဲ့ကြောင်းထောက်လှမ်းတွေ့ရှိခဲ့ရပြီးတော့တချို့ကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းပြောပါရယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်ကဒီကနေ့နှောင်းပိုင်းလုံခြုံရေးကောင်စီစည်းဝေးမှာတော့ Israel Lebanon နယ်စပ်တခြားပြည်ပခန့်တွေကြီးထွားလာနေတဲ့ကိစ္စကိုအလေးထားဆွေးနွေးပွဲရှိပါတယ်။ပုံဟမ်မင်ဂျီ Francis ကလည်း Lebanon မှာဖြစ်နေတဲ့အခြေအနေတွေကိုဝန်းနေမိကြောင်းနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခုလိုကြောက်မက်ဖွယ်ရအခြေအနေတွေပိုဆိုးမလာအောင်ထိန်းသိမ်းတင်ကြောင်းဒီကနေ့ပဲပြောလိုက်ပါတယ်ရှင်။
ရှိလေပိုင်းဒေတာမှာတင်းမာမှုတွေပိုပြီးတော့ကြီးထွားမလာအောင်အစ္စရေးဘက်ကရန်လိုမှုတွေကိုရပ်တန့်ဖို့လိုအပ်တယ်ဆိုပြီးတော့အီဂျစ်ဂျော်ဒန်နဲ့အီရတ်နိုင်ငံတွေကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။သုံးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာလက်ဘရိုမာဒီအစ္စရေးရဲ့စစ်စင်ရေးတွေကိုရှုံချထားပြီးတော့ဒေတာတွေမှာစစ်ပွဲကြီးဖြစ်လာအောင်တွန်းပို့ပေးနေတယ်ဆိုပြီးတော့လည်းပြောဆိုခဲ့ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအသိုင်းအဝိုင်းကစစ်ပွဲရပ်နိုင်အောင်ရည်ရွယ်ဆောင်ရွက်ဖို့လည်းပြောပါရယ်။ဒီချိန်ထဲမှာဟာမတ်စ်တွေဘက်ကလည်းကုလသမဂ္ဂအနေနဲ့ဂါဇာစစ်ပွဲအဆုံးသတ်နိုင်ဖို့အမြန်ဆုံးရည်ရွယ်ဆောင်ရွက်ပေးဖို့မနေ့ကကြေညာချက်တောင်းဆိုထားပါရယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စီကိုပို့တဲ့ဟာမတ်စ်တွေရဲ့အိတ်ဖွင့်ပေးစာထဲမှာအစ္စရေးရဲ့ပြင်းထန်တဲ့ထိုးစစ်တွေကိုရပ်ပေးရင်အမြန်ဆုံးရည်ရွယ်ဆောင်ရွက်ပေးဖို့တောင်းဆိုထားပါရယ်။Israel ကတော့ဒီ Hezbollah တွေရဲ့ Rocket Dome တွေနဲ့တိုက်ခိုက်မှုတွေကြောင့်တင်းရှောင်နေကြတဲ့ Israel နိုင်ငံမြောက်ပိုင်းကဒေသခံတွေနေရာမှာလုံခြုံမှုရှိရှိနေထိုင်နိုင်အောင် Lebanon မှာစစ်စင်ရေးတွေလုပ်ရတာလို့ပြောဆိုပါတယ်။ဒီအပိုင်းတွေအတွင်းမှာပဲ Israel အနေနဲ့ Hezbollah တွေကိုပြစ်မှတ်ထားပြီးတော့ Lebanon နိုင်ငံအတွင်းပိုင်းကိုပါအထူးကတိုက်ခိုက်နေတာကြောင့် Gaza ဒေသမှာတိုက်ပွဲတွေရော့ပါလာနေတယ်ဆိုပြီးစစ်ရေးဆောင်ကြည့်သူတွေကတော့ပြောဆိုကြပါတယ်ရှင်။
ရုရှားရဲ့ညပိုင်းတိုက်ခိုက်ခဲ့တဲ့ drone 32ခုတည်းဟာ28ခုနဲ့မစ်ဆိုင်းဒုံး8ခုနဲ့4ခုကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါရယ်။ အိုဒစ္စာဒေသဆိုင်ရာအုပ်ချုပ်ရေးမှူးအိုလစ်ခိုင်ဖာကတော့ဒေသရင်းမှာရှိနေတဲ့နေရာတစ်ခုကိုဒုံးကျည်ထိမှန်ပြီးမီးလောင်မှုဖြစ်ပွားကထရက်ကားနှစ်စီးပျက်စီးသွားတယ်လို့ Telegram မှာရေးသားထားပါတယ်။ Kiev ဒေသအုပ်ချုပ်ရေးမှူးကတော့လူနေရပ်ကွက်တွေနဲ့အခြေခံအဆောက်အုံတွေထိခိုက်ခြင်းမရှိဘူးလို့ပြောပါတယ်။ယူကရိန်းနိုင်ငံအနောက်မြောက်ပိုင်းခါကီးဖ်ဒေသမှာတော့ဒီနေ့အစောပိုင်းကရုရှားရဲ့တိုက်ခိုက်မှုကြောင့်လင်းယုံတစ်ခုပျက်စီးခဲ့ပြီးအဲ့ဒီနယ်မြေမှာပဲအင်္ဂါနေ့ကတော့လူ3ဦးသေဆုံးက30ကျော်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ခါကီးဖ်မြို့တော်ဝင်ကတော့တိုက်ခိုက်ခံရတဲ့လေရင်ယုံဟာ2022ခုနှစ်ရုရှားကျူးကျော်မှုစတင်ချိန်ကတိုက်ခိုက်ခံခဲ့ရပြီးပြန်ပြီးတော့ပြင်ဆင်တာပြီးလူနီးပါးဖြစ်နေတဲ့နေရာဖြစ်တယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတော့ရုရှားဘုံကျဲတိုက်ခိုက်တဲ့နေရာတွေဟာလူနေတိုက်ခိုက်အဆောက်အုံတွေ၊မုတ်ဆိုင်တွေနဲ့အားကစားခွင့်တွေဖြစ်ပြီးတော့တာမန်လူတွေရဲ့နေစဉ်လူမှုဘဝကိုပိတ်မှတ်ထားတိုက်ခိုက်နေတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်။
ရှိလေပိုင်းဒေသငြိမ်းချမ်းရေးအတွက်တတမန်ရေးအရာဖြည့်ရှင်ကြဖို့နဲ့လူတွေတန်းနဲ့ချီအငတ်ဘေးသင့်ပြီးနေဆက်ဖြတ်ကျော်နေရဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေတွေကိုအဆုံးသတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကမိန့်ခွန်းပြောကြားတဲ့အချိန်မှာတိုက်တွန်းပြောဆိုခဲ့ပါတယ
် Even if the situation has escalated, diplomatic solution is still possible. In fact, it remains the only path.
ကျင်းမာမှုတွေပိုးပြီးတော့အချိန်မြင့်လာတယ်ဆိုပေမဲ့တန်တမန်ရေးညီရအဖြေရှာဖို့ဖြစ်နိုင်ခြေတွေလည်းရှိနေပါသေးတယ်။တကယ်တော့ဒီလိုဖြေရှင်းတာကသာနှစ်နိုင်ငံစလုံးကဒေသခံတွေအင်ပြန်နိုင်ဖို့နေကြားဒေသလုံခြုံဖို့အတွက်လုပ်ပေးနိုင်မယ့်တစ်ခုတည်းသောနည်းလမ်းမှာဒီလိုအဖြေရှာနိုင်အောင်ကျွန်တော်တို့မနာမနေကြိုးပမ်းနေပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါ။မနေ့ကပြောတဲ့သူ့ရဲ့မိန့်ခွန်းကတော့အမေရိကန်သမ္မတတာဝန်နဲ့အထူးရင်းညီလာခံမှာသူနောက်ဆုံးပြောကြားတဲ့မိန့်ခွန်းလည်းဖြစ်ပါလိမ့်မယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ရုရှားကျူးကျော်မှုတွေကိုမဟာမိတ်နိုင်ငံတွေနဲ့လက်တွဲဆန့်ကျင်ကြဖို့နောက်ယူကရိန်းကိုထောက်ခံဖို့နိုင်ငံတကာကောင်းဆောင်တွေကိုသမ္မတဘိုင်ဒန်ကတိုက်တွန်းပြောဆိုပါတယ်။တချိန်တည်းမှာကမ္ဘာတစ်ဝှမ်းငှက်မှုခေါင်းပါမှုနဲ့ရောဂါကူးစက်မှုတွေကိုတိုက်ဖျက်ဖို့လိုအပ်တဲ့စရာကိုလည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။နောက်တောင်တရုတ်ပင်လယ်နဲ့ထိုင်ဝမ်ကျွန်းမှာစီးရချင်းချမှုတွေကိုဆန့်ကျင်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ညီငယ်ရင်းနဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့ကြိုးစားသွားမယ်စရာကိုလည်းထည့်သွင်းပြောကြားသွားခဲ့ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
ဗုဒ္ဓဦးညထေတန်းရသေးနေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံအတွင်းပုံမှုဆိုးဝါးလာတဲ့နိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပေါ်စိုးရိမ်တဲ့အကြောင်း Indo-Pacific ဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုကွတ်အဖွဲ့၄နိုင်ငံထိပ်သီးအစည်းအဝေးကဆုံးဖြတ်ခဲ့တာကိုရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ထပ်မံသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာစစ်ကောင်စီပေါ်ဂျက်လေရင်စီအပါအဝင်လက်နက်နဲ့စစ်ဘက်အရက်ဘတ်သုံးပစ္စည်းတွေမရောက်အောင်ကာကွယ်တားဆီးပေးကြဖို့ကိုလည်းအမေရိကန်၊ဩစတြေးလျ၊အိန္ဒိယနဲ့ဂျပန်ပါဝင်တဲ့ကွတ်အဖွဲ့ခေါင်းဆောင်တွေကတောင်းဆိုခဲ့ပါသေးတယ်။ဒီအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီ၊အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ကီရှိဒါဖူမီယိုတို့ကတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးထိန်းသိမ်းခံနေရသူတွေကိုပြန်လွှတ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေကိုဘေးကင်းလုံခြုံပြီးတော့အတားအဆီးမရှိပေးအပ်နိုင်မှုကိုလည်းအဲ့ဒီ၄နိုင်ငံထိပ်သီးခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်။မြန်မာအရေးပါဝင်ပတ်သက်သူတွေအားလုံးအပြုသဘောဆောင်ပြီးတော့အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုကတဆင့်အကျက်အတဲကိုဆုံးဖြတ်ဖြည့်ရှင်းဖို့နဲ့အများပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်လည်ရောက်ရှိအောင်ကြိုးပမ်းဖို့ကိုလည်း၄နိုင်ငံထိပ်သီးခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုထားပါသေးတယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆွယ်နေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကနိုင်ငံခြားကသွင်းကုန်ခွန်အားလုံးကိုအခွန်တိုးကောက်မယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။သမ္မတဟောင်းထရမ့်အနေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေပြည်ပကိုပြောင်းရွှေ့လုပ်ကိုင်နေတာတွေကိုရပ်တန့်ပြီးတော့တခြားနိုင်ငံတွေကအလုပ်တွေနဲ့ဆက်ယုံတွေပို့ပြီးတော့ဝင်လာဖို့မဲဆွယ်ကတိပေးထားပြီးအခုလိုအခွန်တိုးကောက်မယ်အစီအစဉ်ကိုပြောဆိုခဲ့တာပါ။ဒါပေမဲ့ဒီလိုနိုင်ငံခြားသွင်းကုန်ခွန်အားလုံးကိုရောပြီးတော့တိုးကောက်လိုက်မယ်ဆိုရင်ပြည်တွင်းစားသုံးသူတွေအတွက်ကုန်စည်နှုန်းတွေတက်ကုန်လိမ့်မယ်လို့စီးပွားရေးပညာရှင်တွေကတောက်လျှောက်သတိပေးနေတာပါ။သမ္မတလောင်းတွေထောက်ခံမှုရဖို့အပြိုင်ဆိုင်ကြိုးစားနေရတဲ့အဓိကပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဂျီယာပြည်နယ်မှာမနေ့အင်္ဂါနေ့တုန်းက Republican သမ္မတလောင်းဒေါ်နယ်ထရမ့်မိန့်ခွန်းပြောခဲ့တာမှာနိုင်ငံခြားထုတ်ကုန်လုပ်ငန်းတွေအမေရိကကိုဝင်လာဖို့နဲ့နောက်ထပ်ဆွဲဆောင်နိုင်ဖို့အစိုးရပိုင်မီကိုတုံ့ပြန်ပေးမယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုကမ်းလှမ်းတာအပြင်နိုင်ငံခြားသွင်းကုန်ကိုကြေကြေပြတ်ပြတ်ကြိုးကားဖို့အဆိုပြုချက်တွေပြောခဲ့တယ်လို့ဒီအတွက်အထူးတန်မှတ်ကြီးပါခန့်အပ်ပြီးတော့လှုပ်ဆောင်သွားမယ်ဆိုပြီးတော့လည်းကတိပေးပြောဆိုခဲ့ပါတယ်ရှင်။
ထိတ်ဖူးတုတက်ဆင်ထားတဲ့တိုက်ချင်းပစ်ပဲ့ထိန်တက်မစ်ဆိုင်းတုံးတစ်ခုကို Pacific မုတ်တရားပေါ်မှာစမ်းသပ်ပစ်ခတ်ခဲ့ကြောင်းတရုတ်မျိုးသားကာကွယ်ဝင်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။မစ်ဆိုင်းတုံးဟာပင်လယ်ပြင်ထဲကရီမန်းထားတဲ့နေရာကိုကျောက်ခဲ့တယ်လို့လည်းဝင်ကြီးဌာနရဲ့ website မှာဖော်ပြထားပါတယ်။ဒီစမ်းသပ်မှုဟာနှစ်စဉ်လေ့ကျင့်ရေးအစီအစဉ်ရဲ့ပုံမှန်အစီအစဉ်တစ်ခုဖြစ်ကြောင်းနဲ့နိုင်ငံတကာဥပဒေတွေနိုင်ငံတကာကကျင့်ထုံးနေတဲ့ကိုက်ညီပြီးတော့ဘယ်နိုင်ငံကမှမရည်ရွယ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်အစိုးရပိုင်းစင်ဝါသတင်းဌာနမှာတော့ Pacific မုတ်တရားရဲ့ဘယ်နေရာကိုပစ်လွတ်မယ်ဆိုတာနဲ့မစ်ဆိုင်းတုံးပစ်ခတ်ခဲ့တဲ့လမ်းကြောင်းတွေကိုဖော်ပြမထားပေမဲ့ဒေတာရင်းကတက်ဆိုင်ရာနိုင်ငံတွေကိုတော့ကြိုတင်အကြောင်းကြားထားတယ်လို့យေတာထားပါတယ်ရှင်။
2024ခုနှစ်အတွင်းအာရှတိုက်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ900ဂိုင်နှုန်းအထိထိုးလာတယ်လို့အာရှဖွံ့ဖြိုးရေးဘက် ADB ကဒီကနေ့ထုတ်ပြန်ပါတယ်။ဝယ်ယူသုံးစွဲသူပမာဏပိုများလာပြီးတော့နည်းပညာသုံးပစ္စည်းတွေဝယ်လို့အားပိုများလာတာကြောင့်အခုလိုခံမှန်းသုံးသပ်တာဖြစ်ပါတယ်။တရုတ်နိုင်ငံကလည်းစီးပွားရေးပိုကောင်းလာအောင်ပိုးပြီးတော့ထောက်ပံ့တွေပေးလာဖို့မျှော်လင့်နေတဲ့အကြောင်း ADB ကပြောပါတယ်။ ADB ဘဏ်ရဲ့ဒီအာရှဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့သုံးသပ်ချက်အစဉ်ခံစာမှာအာရှဒေသအတွင်းစီးပွားရေးကဏ္ဍအများပြားလို့ဇူလိုင်လတုန်းကထုတ်ပြန်ခဲ့တဲ့အစဉ်ခံစာလည်းရှိပါဘူး။ဒီနှစ်အတွက်900ဂိုင်နှုန်းခံမှန်းထားသလိုလာမယ့်နှစ်မှာတော့ 4.9 ရာဂိုင်နှုန်းဖွံ့ဖြိုးတိုးတက်မယ်ဆိုပြီးတော့ခံမှန်းပါတယ်။အာရှပစိဖိတ်ဒေသအတွင်း46နိုင်ငံမှာငွေကြေးဖောင်းပွားမှုသုံးသက်ချက်ကိုပြန်လျှော့ချပြီးဒီနှစ်အတွက် 2.8 ရာဂိုင်နှုန်းနောက်နှစ်အတွက်တော့အရင်ခံမှန်းချက်အတိုင်း 2.9 ရာဂိုင်နှုန်းရှိနိုင်တယ်လို့ခံမှန်းပါတယ်ရှင်။အစိုးရသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးကြတာပါရှင်။အခုစပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးမှာပါ။အရင်ဆုံးကတော့ဒီကချင်ပြည်နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KIA ပူးပေါင်းတပ်တွေစီးရီးတင်းမာနေတဲ့အခြေအနေကိုအရင်ဆုံးပြောပြပေးပါမယ်။ကချင်ပြည်နယ်မိုးမောင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေအကြားမှာဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီစစ်ကောင်စီဘက်ကနေပြီးတော့ကုန်းချောင်းရောလေချောင်းကနေပါအပြင်းထန်တိုက်ခိုက်နေတယ်လို့ KIA ကပြောပါရယ်။တချိန်တည်းမှာပဲဖားကန့်ဒေသမှာလည်းတိုက်ပွဲတွေဖြစ်နေပြီးတော့လားရှိုးမြို့ကိုလည်းစစ်ကောင်စီကလေချောင်းကနေထပ်မံဘုံကျဲတာတွေရှိနေပါရယ်။ကချင်ပြည်နယ်နဲ့ဒီချမ်းပြည်နယ်ဘက်ကစီးရီးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ချက်အပြည့်စုံကိုတော့ကိုစီသူပြောပြပါမယ်ရှင်
။ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတလကျော်ကြာမြင့်လာနေပြီးဒီအပိုင်းတွေမှာပုံမှုပြင်းထန်လာနေတာပါ။လက်ရှိမိုးမောင်းဒေသတိုက်ပွဲအခြေအနေကိုKIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOE ကိုအခုလိုပြောပါရယ
်ဒီတုံးလေးရဲ့တိုးတွင်းမှာလဲသူတို့ကတော့ပူပမာရေချောင်းတွေတုံးတာပေါ့နော်ဒရုန်းတွေတုံးတာတွေတင့်ကားတွေတုံးတာတွေပူပမာများလာလေချောင်းတွေကတော့ဒီနေ့ကတော့ Jet Fighter မင်းစီးနဲ့တုံးသေးချင်းလောက်လာတာရှိတယ်ဒီနေ့ကတော့9နာရီမိုးမလင်းတလင်းချိန်မှာပေါ့နော်ထောက်လာပြီးမှပုံကျတာဒါမျိုးတွေရှိတယ်တော့ကတော့ဒီနေ့ကဖေးချင်းစနာချင်းပေါ့လက်နဲ့ကြီးမျိုးစုံတွေနဲ့ပြစ်တာကတော့ဒီနေ့ကတော့အချိန်ပေါင်း50 90ကျော်လောက်ပြစ်ကြတယ်။နောက်တန်ကားကတော့နစီအနည်းဆုံးတက်ပြီးမှထူလာတာရှိတယ်
။စစ်ကောင်စီဘက်ကဗမော်ကနေစစ်ကြောင်းထိုးတိုက်ခိုက်လာတာတွေရှိပေမဲ့ဒီကနေ့ထိတော့ KIA နဲ့ပူးပေါင်းတပ်တွေကဟန်တာထားဆဲဖြစ်ကြောင်းပြောပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာမတ်လ9ရက်နေ့ကမြကြီးနားဗမော်ကားလမ်းတစ်ကျော်မှာစစ်စင်ရေးစတင်ခဲ့ပြီးမိုးမောင်မြို့နယ်ဗမော်မြို့လုံကျုံကြီးအတွက်အဓိကကျတဲ့ခမရ430ကိုဩဂုတ်လ19ရက်နေ့မှာတင်းယူခဲ့တာပါ။အဲဒီနောက်တော့မိုးမောင်နယ်ဗမော်အကြား9မိုင်မှာနေစဉ်လိုတိုက်ပွဲတွေဖြစ်နေကြောင်းဘုံမကြီးနော်ဘူးကပြောပါရယ်။ချိန်ထဲမှာတော့ဖားကန့်မြို့ဆိုင်းတောင်မှာရှိတဲ့ Lucky Man Hotel မှာတိုက်ပွဲတွေဆက်လက်ဖြစ်နေကြောင်းပြောပါရယ်
။ Lucky Man Hotel မှာရောက်ရှိနေတဲ့စစ်ကြောင်းတွေရောက်90လောက်ရှိတယ်။အဲ့ဒါမထွက်တဲ့ကိစ္စပါ။တို့လေအထွေသွားဖို့လည်းညှိနှိုင်းတာလည်းမရှိဘူးသူအမှပဲရှိနေတယ်အကြောင်းကျွန်တော်တို့ဝိုင်းထားတယ်တိုက်ပွဲကတော့ဒီတို့နည်းနည်းထွက်လာတယ်နော်တိုက်ပွဲဖြစ်တာပေါ့
ဟိုတယ်မှာရောက်နေတဲ့စစ်ကြောင်းတွေကိုပြစ်ကူတဲ့သဘောနဲ့စစ်ကောင်စီရဲ့ဖားကန့်ဗျူဟာဂုံးကလက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိတယ်လို့လေကြောင်းကတိုက်ခတ်တာတွေလည်းရှိနေကြောင်းပြောပါတယ်လောလောဆယ်တော့ဆိုင်းတောင်နဲ့အနီးအနားကျေးရွာတွေအပြင်ဖားကန့်မြို့ပေါ်ကဒေသခံတွေပါစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်မိုးမောင်းနယ်ဖားကန့်မှာစီးပီးပခါတွေမြင့်တက်လာနေချိန်မှာပဲ MNDA ကိုကန့်တက်ကထိန်းချုပ်ထားတဲ့လာရှိုးမြို့ကိုဒီကနေ့မနက်အစောပိုင်းကစစ်ကောင်စီကလေကြောင်းနဲ့ထပ်မံဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လာရှိုးမြို့ကတူက AT တအူးကျောင်းနဲ့နည်းပညာအထက်တန်းကျောင်းမှာဘုံနှလုံးကျခဲ့ကြောင်းအခုလိုပြောပါတယ်
။ညနေကျော်လောက်ပါဘူး။ AT တကားနာလေးကကိုတအူးကျောင်းဘုံကျောင်းမှာတလုံးရှိတယ်ပြီးအဲ့ကျော်နာလေးက GDR ဟောင်းမှာတလုံးကျတယ်နှလုံးနဲ့ကိုအကြီးကတော့မရှိဘူးပေါ့
ဒါဟာလာရှိုးမြို့ကို6ကြိမ်မြောက်လေချောင်းကတိုက်ခိုက်တာလည်းဖြစ်ပါတယ် ဒီလ24ရက်နေ့မနက်ကလာရှိုးမြို့ကိုလေကြောင်းကနှစ်ကြိမ်ဘုံလေးလုံးကျဲချခဲ့ရမှာမြို့သမီးတူတည်ဆုံးပြီးတော့လူ15ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒီလ9ရက်နေ့ကလည်းလူတအူးတည်ဆုံးပြီး10ယောက်လောက်ဒဏ်ရာရခဲ့ပါတယ်စစ်ကောင်စီကဒီအပိုင်းတွင်လေကြောင်းတက်ခတ်မှုတွေတိုးမြင့်လှုပ်ဆောင်လာတယ်လို့အရသာထိခိုက်တည်ဆုံးတာတွေရှိနေတာကြောင့်နိုင်ငံတကာကစစ်ကောင်စီကိုလင်းစီတင်ပို့တာတွေရပ်ဆိုင်းဖို့တိုက်တွန်းတာတွေရှိနေပါတယ်ခင်ဗျာ
ကချင်နဲ့ရှမ်းပြည်နယ်ဘက်ကစီးရီးတင်မာမှုနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုစီသူပြောပြပေးခဲ့တာပါအခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းတစ်ချက်ကြည့်ကြအောင်ပါဒီရခိုင်ပြည်နယ်တောင်ပိုင်းမှာမနေ့နှောင်းပိုင်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူနှုတ်ဦးသိဆုံးပြီးတော့၄ဦးဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်အရခတ်တော်အေအေနဲ့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေတွန်းပြစ်လှုပ်ဆောင်လာတာကြောင့်ရဲသားထိခိုက်ဒေဆုံးနာတွေလည်းပိုပြီးတော့များလာတာဖြစ်လို့ဒေသခံတွေကတော့စိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်ကဒီစီးတင်းမှမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ပေးပို့လာတဲ့သတင်းအပြည့်အစုံကိုတော့ကိုဝင်းခံမောင်ပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်တွင်ကတန်းလွဲရွာမှအကြီးရွာနဲ့ကြောက်စိတ်ကြီးရွာတွေကိုမနေ့ကည၈နာရီလောက်မှာစစ်ကောင်စီလေကြောင်းကပုံကျဲခဲ့တာကြောင့်ရွာမဒေသခံ2ဦးသေဆုံးပြီးတော့4ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ဟုတ်ကဲ့ကောမနေ့ကဒီညနေ7နာရီထိုးတော့ရှိနေတယ်ခင်ဗျ။အဲဒီရှင်ကမှတော့ဒီရွာမအဲရေစခန်းအနီးဝန်းကျင်ပေါ့ရေစခန်းတွင်းထဲရေစခန်းအနီးဝန်းကျင်အဲဒီညကတော့ဘုံစိုက်ကောင်စီကနေပြီးတော့လင်းနဲ့နေပြီးတော့ဘုံလာကျယ်တယ်လို့သိရတယ်။အဲဒီမှာကျွန်တော်တရားသဘောကတော့နှစ်ယောက်ကတော့ပြေဆုံးသွားတယ်နောက်ပြီးတော့ခလေးတရားမှာကြားလို့ရှိရင်ဒီလက်နှစ်ဖက်မှာလက်ပန်းတွေပိုင်းသွားတယ်လို့သိရတယ်နောက်ဦးစင်းလေးတပတ်ဒဏ်ရာရတယ်ဒဏ်ရာရတာကတော့၄ယောက်လောက်တော့ရှိနေချင်တော့
တဆက်ထဲမှာပဲမနေ့ကည17နာရီကျော်လောက်မှာမအီမြို့နယ်တဲကလုံးတော်ပေါက်တရားအနီကိုလည်းစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ပြီးထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကလက်နက်ကိုင်ပရိပခါတွေအတွင်းအရက်ဖက်ကိုပါပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးလာနေတယ်လို့လည်းဒေသခံတွေကပြောပါတယ်
။အခုလည်းမဟုတ်အပြည့်မရှိတဲ့ပြည်သူတွေကိုလက်နက်အုပ်ကနေလာပြီးတော့ပြစ်ခတ်နေကြတာကတော့မတရားဘူးပေါ့နော်။ပြီးတော့လက်နက်ရှိရဆိုလို့ရှိရင်လက်နက်ရှိကိုပဲသွားတက်ရမှာပါလေ။ဟုတ်ကဲ့အခုကအပြည့်မရှိတဲ့ပြည်သူတွေကမျက်နှာမှုတွေကအသက်ဆုံးရှုံးမှုတွေအများကြီးရှိတယ်။နောက်ပြီးတော့နိုင်ငံမှုတွေလာများရှိရတယ်။အိုးရင်ပြည်စည်းရတယ်။ကျင်းပြတဲ့ဆံရဲအဲ့လိုအားလုံးရှိရော
။ရခိုင်ပြည်နယ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တေးကျေထိခိုက်မှုအခြေအနေတွေပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ဒီလာထဲမှာပဲရခိုင်ပြည်နယ်ကစစ်တွေပေါတော်တန်တွဲဂွတောင်ကုတ်မအီမောင်းတော်နဲ့ပုံနှကျုံးမြို့နယ်တွေကိုလေကြောင်းကနေမကြာခဏဆူစလို့ဘုံကျဲတိုက်ခိုက်နေတယ်လို့လည်းဒေသခံတွေကပြောပါရယ်။လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေကြီးထွားနေတယ်လို့လည်းမြေပုံမြို့မှာနေထိုင်တဲ့မတ်ငုဝါချေကဆိုပါတယ်
။ဟုတ်ကဲ့ဒီဟိုလက်ရှိပေါ့နော်ဒီညီမတို့နေတဲ့ဒီထိရှုံနေမှာကြားလို့ရှိရင်ဒီမြေပြင်မှာတိုက်ပွဲတွေမရှိတော့ဘူးဆိုပေမဲ့ဒီလေကြောင်းအင်ဒီရေကတော့ဟိုစိုးရိမ်ရတယ်ပေါ့နော်။ဟိုပြီးတော့တခြားဒီထိရှုံနေမြေဘက်မှာရောဒီဆွေရည်ကျင်းထည်နေတဲ့ဒီတောင်ပိုင်းဘက်မှာရောဒီလေကြောင်းကနေဟိုဘုံကြီးနေရာတွေခဏခဏသတင်းတွေကြားနေရတော့ဒီညီမတို့အနေနဲ့စိုးရိမ်မှုတွေရှိတာပေါ့နော်။ဟိုညညဆိုလို့ရှိရင်လေရင်တင်ကြတာနဲ့ညီမတို့ဆိုမှအိတ်နိုင်တော့ဘူးအဲ့လိုမျိုးထားထိုင်ပြီးတော့ဟိုတတိယလေရင်တဲကိုနားဆွနေရတာမျိုးပေါ့နော်။ဘလောက်ကြီးဆူဆူဝါးဝါးလေးဆိုလို့ရှိရင်ဟိုဟာဟိုအပြင်ကနေပြီးတော့ဒီဟိုအစင်တွေဆူဆူနေတာဆူဆူနေကြရင်တည်းညီမတို့ကနေပြီးတော့လေရင်ပင်ထင်ပြီးတော့ပေါ့နော်ဒီကြောက်ပြီးတော့ဟိုဟိုဘယ်လိုပြမလဲဝေပုံးရတဲ့အနေထားတွေရှိတယ်ပေါ့နော်။အဲ့လိုမျိုးဒီဆွင့်ရည်စက်ကလုံးဝဘယ်လိုပြမလဲလုံးဝဆိုးမှုသွားတာဆွင့်ရည်စက်ကလေ
ရခိုင်ပြည်နယ်ကအေအေထိန်းချုပ်ထားတဲ့မြို့နယ်တွေမှာလည်းလေကြောင်းသတိပေးချက်တွေစနစ်တကျမရှိသေးဘူးလို့လည်းဒေသခံတွေကပြောပါတယ်ဒါအပြင်မိုးရသည်ဖြစ်တာကြောင့်ရေရေပြည့်နေတဲ့ဘုံခိုကျင်းနေတဲ့မှာတိမ်းချောင်ဖို့မလွယ်ဘူးလို့လည်းဆိုပါတယ
်။ Okay ဒီညီမတို့အနေနဲ့မြို့မှာတော့အဲ့လိုမျိုးဒီလေသတိပေးစနစ်တွေပါရင်တော့မလုပ်ထားဘူးရှင်ဟုတ်ကဲ့။အဲ့လိုမျိုးတော့မရှိဘူးပေါ့နော်ဒီဒေသခံတွေကကြားလို့ရှိရင်တော့ကိုဟာနဲ့ကိုဒီဘုံတွေဘုံခိုကျင်းနေပါလေတော့ဒီခါတာတော့ရှိတယ်ပေါ့နော်ဒါပေမဲ့လက်ရှိမိုးရသည်ဆိုတော့ဒီဘုံခိုကျင်းနေမှာရေပြေးတာတော့ဒီတွင်းတူးရဲ့အစ်တူးရဲ့ရေထွက်တာတော့အချိန်ကြီးဆိုတော့လက်ရှိအချိန်ဒီမှာဟိုဘုံခိုကျင်းနေတဲ့ဝေပုံးမရတဲ့အချိန်ကြီးဆိုတော့လေကြောင်းအန်ဒီကိုပို့ပြီးစိုးရိမ်ရတဲ့ကာလပေါ့ဒီကာလကဟုတ်ကဲ့
ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလစရခိုင်ပြည်နယ်မှာတိုက်ပွဲတွေတကြော့ပြန်ပေါ်ပေါက်ခဲ့ပြီးဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေဆက်ရှိနေတာပါတိုက်ပွဲတွေကြာလာတဲ့အမျှအရသာထိခိုက်သေးဆုံးဒဏ်ရာရတာတွေလည်းများလာနေသလိုနေရာစွန့်ခွာထွက်ပြေးနေရသူတွေလည်းတစ်နေ့ထက်တစ်နေ့တိုးလာနေတာပါ အာရခတတော်အေဘက်ကတော့လက်ရှိမှာကွာမြို့နယ်နဲ့မောင်းတော်မြို့နယ်တွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးအန်တောင်ကုန်းကြောက်ဖြူမန်အောင်စတဲ့မြို့နယ်တွေကိုလည်းပိတ်ဆို့ထားတယ်လို့ပြောဆိုပါရခင်ဗျာ
။ဒါတော့ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေပိုးပြီးတော့လှုပ်ဆောင်လာတယ်လို့ပဲအရသာထိခိုက်ဒေဆုံမှုတွေလည်းပိုများလာတဲ့အခြေအနေသတင်းပေးပို့ချက်အပြည့်စုံကိုဝင်းခမောင်ကပြောပြပေးခဲ့တာပါ။ဒီလိုမျိုးဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်ဒေဆုံမှုတွေပိုးပြီးတော့များလာနေတဲ့အတွက်ကြောင့်ပဲစစ်ကောင်စီအပေါ်မှာလေရင်စီပိတ်ပင်ဖို့တောင်းဆိုသံတွေကလည်းပိုပြီးတော့ကျဲလောင်လာပါတယ်။စစ်ကောင်စီရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေသိမိကြခင်လပိုင်းတွေကစပြီးတော့အချိန်မြင့်လှုပ်ဆောင်လာတာနဲ့အရသာထိခိုက်ဒေဆုံမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကလည်းသတိပေးနေတာပါ။ဒီလိုလေကြောင်းတိုက်ခိုက်မှုဟန်တာရေးတောင်းဆိုမှုတွေနဲ့ပတ်သက်လို့တော့ရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးအလိမ္မာပြောပြပေးပါမယ်ရှင်။
တိုင်းရင်းသားတွေအတိုက်အခံလက်နက်ကိုင်အားစုတွေနဲ့စစ်ရေးပဋိပက္ခအတွင်းစစ်ကောင်စီရဲ့လေးစောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်မှုတွေတိုးလာနေတယ်လို့ဒေသခံတွေနဲ့တော်လှန်ရေးတပ်ဖွဲ့ဝင်တွေကပြောပါရယ်။ပကြတေးခေကစားပြီးတော့လေးစောင်းတိုက်ခိုက်ခံရမှုတွေတိုးလာနေတဲ့ကရင်နီတိုင်းရင်းသားဒေသကအခြေအနေကိုတော့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုကအခုလိုပြောပါရယ်။
ဒီလူထုတွေနေထိုင်တဲ့ဒီလူနေရခွက်တွေ6000စခန်းတွေကိုလည်းဒါဟိုပြစ်မှတ်ထားတိုက်ခိုက်လို့ရှိတယ်ပေါ့နော်ဒါစစ်မြေပြင်နဲ့မဆိုင်တဲ့နေရာတွေစစ်ရေးပြစ်မှတ်မဟုတ်တဲ့နေရာတွေကိုလည်းပြစ်မှတ်ထားတိုက်ခိုက်လို့ရှိတယ်ပေါ့နော်လုံခဲ့တဲ့နေရက်လောက်ကပဲဒါဖက်ကုံမြို့နယ်တဲကရွာတရွာကိုဒါလာရောက်လေကြောင်းတိုက်ခိုက်တယ်ပေါ့လာရောက်ပုံကျတိုက်ခိုက်တယ်အဲ့ဒါကလည်းဒါစစ်ရေးပြစ်မှတ်မဟုတ်ဘူးစစ်ရေးပြစ်မှတ်မဟုတ်တဲ့ဒီ6000စခန်းတွေစာတင်ကြောင်းလူဟာမျိုးတွေပြီးတော့စစ်ရုံစစ်ခန်းတွေကိုလည်းဒါစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဟိုလုပ်ရရှိတယ်ပေါ့နော်
September 22ရက်ညနေပိုင်းကဖဲကုံမြို့နယ်လက်တိန်ကျေးရွာမှာလေရင်ဘုံကျဲလို့အရဲသားတို့ထိဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါ။လေကြောင်းရန်ကြောင်းဂရင်းဒီဒေတာဂျားကာလဖွင့်လစ်ထားတဲ့စာတင်ကြောင်းပေါင်း450ရာရီပိတ်ထားရပြီးတော့လုံခြုံရေးအခြေအနေကြောင့်ပြန်မဖွင့်နိုင်သေးဘူးလို့ကျောင်းဆရာမတူဦးက VOA ကိုပြောပါတယ
်။ဟုတ်ကဲ့ရှင်လောလောဆယ်မှာတော့ကျွန်တော်ပြန်ဖွင့်နိုင်ခြင်းမရှိသေးပါဘူးရှင်။လေကြောင်းဒီလေရင်လည်းခဏခဏဝဲတာလည်းရှိသေးတယ်ဆိုတော့စိတ်မချရသေးတဲ့ကျွန်တော်ပြန်မခွင့်သေးပါဘူးရှင
်။အရသာတိခိုက်မှုတွေများလာနေတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကိုဟန်တားနိုင်ဖို့လေရင်စီတင်ဖို့ရောင်းချမှုကိုတားမြစ်ဖို့လိုတယ်လို့လည်းကရင်နီလူခွင့်ရေးအဖွဲ့တီထောင်သူကိုပညာကပြောပါတယ်။
ဒီဘဝတိကတာဥစားပေးပြီးတော့မှဘုံကျဲတိုက်ခိုက်နေတာကိုကျွန်တော်တွေ့ရတော့ပေါ့နော်တိချာတစ်ခုကတော့လင်းစီတွေကိုကျွန်တော်ဖျက်တောက်ထားနိုင်မယ်ဆိုတော့စစ်ကောင်စီရဲ့ကြာဆုံးခန်းကိုကျွန်တော်တို့ကမကြာခင်မှာမြင်ရတော့မယ်ဆိုတော့အထိပယ်လည်းတရားမှုလည်းရှိပါတယ်နောက်လူထုတွေအပေါ်မှာဒီဘုံကျဲတိုက်ခိုက်မှုကိုလည်းရုံနဲ့တွားမှာပေါ့နော်ကျွန်တော်တို့ကတော့ဟိုမျိုးလင်းတာကတော့ဒီနိုင်ငံကကနေလည်းလင်းစီတပုံမှုကိုပိတ်ပစ်ထားနိုင်မယ်ဆိုရင်ဒါကတော့လူခွင့်ချုပ်မှုကိုဟိုကပ်ွယ်ရရတော့ပေါ့နော်အဲ့တော့ဒီလင်းစီတပုံမှုကိုဆက်လုံးနေမယ်ဆိုရင်တော့လူခွင့်ချုပ်မှုကိုဆက်အားပေးနေတယ်ဆိုတဲ့အဓိပ္ပာယ်တော့တရားမှုတော့ရှိပါတယ
်တစ်ချိန်တည်းမှာပဲစစ်ကောင်စီကလေးချောင်းတိုက်ခတ်တာခံနေရတဲ့သခိုင်းတိုင်းအတွင်းမှာလည်းလေးရင်စီတင်ဖို့ရောင်းချမှုတားမြစ်ပေးဖို့ဒေသခံတွေကလိုလားနေကြတာပါဒီတရေပတ်ထဲမှာပဲလေကြောင်းတိုက်ခတ်မှုကြောင့်ထိခိုက်ပျက်စီးမှုတွေကြုံခဲ့ရတဲ့မြင်းချံခရိုင်ကဒေသခံတဦးကလည်းလိုင်းကရကအတိုင်းအဝိုင်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကိုဟန်တားဖို့လိုနေပြီလို့ပြောပါတယ
်။မင်းကဈေးကြီးတဲ့ဈေးကခွင်းဆောင်ကဈေးကြီးတဲ့ငွေတောင်းနဲ့ပြပင်းရိုင်းနဲ့သူအိုက်နာဆုလိုက်လေဘူးထိခိုက်ဒေဆုံးမှုကတော့မရှိကြအဲ့ဟိုပျက်စီးမှုကတော့အဲ့တိုက်တလုံးကတော့ဒုံးကပြတ်သွားလေတိုက်ပေါ်တိတ်တိတ်ကြာအော်ဒီတော့နေတိုက်ခိုက်တာဆိုတော့ဒီအချင်းရောက်ပြီးပို့ညင်လာမှာပဲလေသူတို့ကဘလို့ဆိုတော့ချီချင်းကမလိုက်နိုင်တော့ဘူးပေါ့နော်ချီချင်းအညာအဲ့တော့သူတို့ကလေကြောင်းမယ်300ပဲရှိရတယ်နိုင်ငံတကာအနေအထားနဲ့တော့ပြည်သူတွေတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့နေရာတွေကိုဒီကြောင်းကတုံးပြီးတော့ဟောပုံကျတိုက်ခိုက်နေတဲ့အနေအထားမှာပေါ့နော်ပြည်မဲ့ပြည်သူတွေအော်အများပြားပြီးပြီးတော့ဟိုနော်သိရကမှုကြီးကျူးလွန်နေတဲ့အတွက်တောင်ပေါ်လို့ဒီစီဒီဟိုအယောက်စားအချစီခြင်းပေါ့ဗျာသူတို့အနေထားရတော့သူတို့ကဟိုလေးကြီးရှိမှစီမရှိမှသွားနိုင်လी
မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကြီးထွားလာတဲ့လက်နက်ကိုင်ပဋိပက္ခတွေအတွင်းမြေပြေတိုက်ပွဲတွေမှာနေပြည်တော်လက်လွတ်ဆုံးရှုံးလာနေချိန်မှာပဲအပြင်းထန်လက်တုပ်ပြမှုစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ပြီးနောက်လေးစောင်းတိုက်ခတ်မှုတွေလည်းအရှိန်မြင့်လာခဲ့တာပါအခုနောက်ဆုံးလေးကြောင်းတိုက်ခတ်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီကတစုံတရာပြောဆိုတာတော့မရှိသေးပါဘူးမြန်မာနိုင်ငံကိုဂျက်လီရင်လောင်စာစီနဲ့လက်နက်တင်ပို့မှုတွေမလုပ်ကြဘူးအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်နဲ့အော်စတြေးလျနိုင်ငံခေါင်းဆောင်တွေကတိုက်တွန်းခဲ့ပါတယ် မြန်မာနိုင်ငံတဝန်းနိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုအကျပ်တဲတွေဆိုးဝါးလာတဲ့အပေါ်အလိုမေးဆိုးရိမ်ပြီးတော့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့မတရားဖမ်းဆီးခံရသူတွေလွှတ်ပေးဖို့လူသားချင်းစာနာကူညီမှုတွေအဟန့်တားမရှိခွင့်ပြုဖို့နဲ့ဆွေးနွေးညီနိုင်ဖြေရှင်းကြဖို့လဲပြီးခဲ့တဲ့စနေနေ့ကအဆုံးသတ်ခဲ့တဲ့လေးနိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့ Quad ထိပ်သီးအစည်းအဝေးအပြီးမှာပူးတွဲကြေညာချက်မှတိုက်တွန်းထားပါတယ်ရှင်
စစ်ကောင်စီကိုလျင်စီတင်ဖို့ရောင်းချတာတွေတာမြင်ဖို့ဝန်ဝန်တောင်းဆိုနေကြတဲ့အခြေအနေအလီမာကစုစီတင်ပြပေးခဲ့တာပါရှင်အခုကတော့ဒီမြန်မာနိုင်ငံတဝန်းရေးပြီးကြောင်းကုန်စီပို့ဆောင်ရေးတွေမှာဘလို့ထိခိုက်မှုတွေရှိနေတယ်လဲဆိုတာကိုလည်းကြည့်အောင်ပါရှင်မြန်မာနိုင်ငံနေရာတော်များများမှာဒီလဆန်းကစပြီးတော့ရေဘေးတင့်ခဲ့ရာကလမ်းပန်းဆက်သွယ်ရေးတွေထိခိုက်ပျက်စီးခဲ့ရပြီးတော့ကုန်စီတည်ယူပို့ဆောင်တဲ့နေရာမှာလည်းထိခိုက်နေပါတယ်ရေဘေးတံရော့ပါသွားပေမဲ့လို့ထိခိုက်ပျက်စီးမှုတွေကြောင့်ကုန်စီအသွားလာတွေကတော့ပုံမှန်မဖြစ်သေးဘူးလို့လုပ်ငန်းရှင်တွေကပြောပါတယ်ဒီလိုရေဘေးကြောင့်ကုန်စီမှုတွေမှာထိခိုက်မှုအခြေအနေနဲ့ပတ်သက်လို့တော့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငင်းချန်းပြောပြပါမယ်ရှင
်ရေကြီးရေရှမ်းမှုတွေလက်တလောမှာရော့ပါသွားပြီဆိုပေမဲ့တောင်ပြိုမြေပြိုဓာတွေနဲ့လမ်းပျက်စီးမှုတွေကြောင့်ပြည်တွင်းကုန်သွယ်ရေးအပါအဝင်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာခက်ခဲကြမ်းကြာမှုတွေရှိခဲ့တယ်လို့ကုန်စီပို့ဆောင်ရေးလုံခြုံရေးနေသူတွေက VOA ကိုပြောပါတယ်လမ်းတွေကိုအများဆုံးရှင်းလင်းပေးနေပေမဲ့လည်းအကုန်လုံးတော့သွားလို့မရသေးကြောင်းနဲ့ကုန်ကားငယ်တွေနဲ့အဓိကပြေးဆွဲနေရတဲ့အကြောင်းမြန်မာနိုင်ငံအဝေးပြေးကုန်စီပို့ဆောင်ရေးလုပ်ငန်းရှင်များအသင်းရဲ့တာဝန်ခံက VOA ကိုပြောပါရစေ
။ရှမ်းတောင်တိုးကတော့သွားလို့ရတယ်။အတော်လေးနားလိမဟုတ်တောင်ကြီးနဲ့ဟိုပုံးတော့တယ်။ဒါလည်းဘကသိပြီးတော့မရှိတော့ဟုတ်တာသိပြီးပေါ့။အဲဒီတော့သွားလို့မရသေးဘူးဗျာ။မန္တလေးတိုးတယ်သွားလို့ရမယ်။နေဒီကားအသေးကြီးပဲတော်တာပါကားအသေးနဲ့ဟိုမြောက်ကြီးကနေပြေးလာအခါကျမှကားကြီးနဲ့ရန်ကုန်ပြန်ပြေးလာဆန္ဒလေးသွားပါဘယ်လိုပဲလုပ်နေတာဆန္ဒတော့နံပါတ်ချက်ကိုပြင်နေတာနံပါတ်ဖိတ်သွားလို့မရှိတော့
ရှမ်းပြည်နယ်တောင်ပိုင်းမှာလည်းနေအိမ်စိုက်ခင်းတဲ့လမ်းတွေအများပြပျက်စီးခဲ့ပါတယ်ကလောဟဲဟိုရွှေညောင်တောင်ကြီးဟိုပုံးလွိုင်းလင်းရှမ်းပြည်နယ်တောင်ပိုင်းလမ်းကိုဒီနေ့စက်တင်ဘာ25ရက်နေ့မှာစတင်ဖြတ်တန်းခွင့်ပြုမယ်လို့ပြည်တွင်းသတင်းတချို့မှာဖော်ပြကြပေမဲ့ဒိုင်းလင်မျိုးကဒေသခံတွေကတော့သွားလို့မရသေးဘူးလို့ VOA ကိုပြောပါရယ်ပင်လုံမိုင်းပြင်ကျိုင်းတုံတာချီလိတ်ရှမ်းအရှိလမ်းကတော့သွားလို့မရသေးပါဘူးလက်ရှိမှာလုပ်ငန်းလဲပတ်နေစေလို့ပြောလို့ရတဲ့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကလည်းမြေပြိုဓာတွေကြောင့်ခက်ခဲမှုတွေရှိနေတယ်လို့ညရီနယ်စပ်ကလုပ်ငန်းရှင်တူက VOA ကိုပြောပါရယ်ကုန်သွယ်ရေးလဲပတ်နေအောင်ပြက်နေတဲ့လမ်းတွေကပဲကားလေးတွေနဲ့သွားလာနေတယ်လို့သူကအခုလိုပြောပါရယ်
ရောက်ရည်လမ်းချင်းနေရတော့လောလောဆယ်လမ်းလေးလမ်းသွားနေပါပြီရှင်ဒေါနာတောင်လမ်းဆော့ကူကူလမ်းတထောင်းနဲ့ဆက်ရှိလမ်းနောက်လမ်းဟာထုတ်ကူကူကတော့သွားရဲဟိုရက်တွေကတော့မိုးများနေတဲ့အတွက်ထုတ်ကူကူလမ်းကမသွားဖြစ်ဘူးလည်းလည်းမြေပြိုတာလေးတွေရှိနေတော့ဒီရက်တွေကတော့အများဆုံးသွားဖြစ်တာကတော့တထောင်းနဲ့ဆက်ရှိလမ်းရဲ့လမ်းဟောင်းရဲ့အများဆုံးသွားဖြစ်နေပါရှင်မိုးစက်တက်ယူနေတယ်ဆိုပေမဲ့ပုံမှန်ကတော့သွားနေကြပါတယ်ကားလေးနဲ့အရှင်ကြီးပါတယ်ဖုန်းကြီးတွေနဲ့သွားတယ်ပေါ်ကြီးဒီဘက်ကိုရောက်ပြီဆိုရင်တော့အစားလုံးပြန်ကြောင်းတယ်ဒါပေမဲ့မိုးများတာဖြစ်တဲ့အတွက်ဟိုပုံမှန်တ냐အိတ်နဲ့ရောင်းမဲ့ခီးတောင်မရဖဲနဲ့ခီးကြံ့ကြံ့မှုလေးတွေရောရှိတာပေါ့နော်တ냐အိတ်ချင်းရယ်ဖြစ်သွားတာပဲ
ကုန်စီပို့ဆောင်ကားကတော့အပြောင်းလဲသိမ့်မရှိပါဘူးဒါပေမဲ့လည်းလမ်းမကောင်းတာအချိန်ကြန့်ကြာတာတွေကြောင့်ကုန်စိမ့်တီးနံတချို့ကတော့အရင်ကဈေးတွေထက်နှစ်ဆဈေးတက်သွားတာတွေရှိပါတယ်မင်းကားပင်လယ်အော်ထဲမှာမုတ်တုံလေးကအားကောင်းနေစေဖြစ်ပြီးတော့မြန်မာနိုင်ငံအနှံ့မှာဒီရပိုင်းအတွင်းနေရကျဲကျဲနဲ့နေရစိတ်စိတ်မိုးရွာသွန်းနိုင်ခြင်းရှိသေးတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံတဝန်းမှာရေပိနဲ့နောက်ဆက်တွဲထိခိုက်ပျက်စီးမှုတွေကြောင့်ကုန်စီတည်ယူပို့ဆောင်ရေးတွေမှာထိခိုက်နေရတဲ့အခြေအနေပြည်တွင်းကပေးပို့လာတဲ့သတင်းပေးပို့ချက်အပြည့်အစုံကိုကိုကြီးညံကပြောပြပေးခဲ့တာပါရှင်မကြခင်မှာတော့ဗုဒ္ဓရှင်ညအတွက်အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လင်းပေးမှာပါအယ်ဒီတာနဲ့ဆွေးနွေးခန်းကျန်စီမျိုးဆက်နောက်အားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုကြရဖို့ရှိပါတယ်ရှင
် View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မင်နာနောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလှိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလှိုင်းလမ်းမီတာ190 kilohertz 1505 တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည7နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလှိုင်းအလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ည Radio ထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်တံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်တံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။VOE American အသံရုပ်တံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။စက်တင်ဘာလ25ရက်ပုထုနေ့ညချမ်း VOE Radio အစီအစဉ်တွေကို American ပြောင်းစု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ည10နာရီဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။လိုင်းဒိုမီတာ32နဲ့58တို့ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ကို VOE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲရုပ်သံအဖြစ်နဲ့လည်းနားဆင်ကြည့်ရှုလို့ရပါတယ်ရှင်။တရင်ပေးပို့ချက်တွေကိုတင်ပြပေးပြီးသွားတဲ့အခါမှာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။ပုံထုနေ့ညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့အက်ဒီတာနဲ့ဆွေးနွေးကန်ဂျန်စီမျိုးဆက်နောက်အားကစားအစီအစဉ်တွေကိုတင်ဆက်ပေးသွားမယ်အထက်ကမှအခုအရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးကန်ကိုကြည့်ကြရအောင်ပါရှင်။ Israel တပ်တွေက Hezbollah ကိုအချိန်မြင့်တိုက်ခိုက်လာတာနဲ့အမျှဒီအရှိလေပိုင်းဒေသမှာဒေသတွင်းစစ်ပွဲကြီးတစ်ခုကျယ်ပြန့်လာမလားဆိုတာစိုးရိမ်စရာဖြစ်နေပါတယ်။ဒါကိုနိုင်ငံတကာအတိုင်းဝိုင်းနေနဲ့ကာကွယ်တားဆီးနိုင်မဲ့အခြေအနေရှိပါသလား။အခုတပည့်အက်ဒီတာနဲ့ဆွေးနွေးခန်းမှာဦးကျော်စံသာနဲ့အတူမမျှသစင်အောင်တို့ကဆွေးနွေးသုံးသပ်တင်ပြထားပါရဲ့ရှင
်။မင်္ဂလာပါဦးကျော်စံသာရှင်
။မင်္ဂလာပါများရှင်
။အခုဒီဟိုအစ္စရေးပဋိပက္ခပေါ့နော်။ဂါဇာဘက်ကနေပြီးတော့ဟိုဟက်စ်ဘိုလာတွေအခြေစိုက်တဲ့လက်နွန်ဘက်ကိုတဖြည်းဖြည်းနဲ့အဲ့ဒီပြဿနာအဲ့ဘက်ကိုရောက်လာတယ်။အဲ့တော့ဒေတာရင်းမှာစစ်ပွဲကြီးတစ်ခုဖြစ်လာမှာကိုလည်းစိုးရိမ်နေကြတယ်။အဲ့တော့ဒီအခြေအနေတွေကဘယ်လောက်ထိစိုးပါလဲ
။အများကြီးစိုးပါတယ်။စိုးတဲ့နေရာမှာတနေ့တခြားတနေ့တခြားပို့ပို့စိုးလာတယ်။ပလက်စတိုင်းဟမတ်စ်တွေကအောက်တိုဘာ9ရက်နေ့မှာအစ္စရေးကိုဝင်တိုက်ပြီးပဋိပက္ခဖြစ်လာခဲ့တဲ့ကအခုချိန်မှာအဆိုးဆုံးအခြေအနေကိုရောက်လာပြီလို့ပြောပါတယ်။ဒါအပြင်ထိခိုက်ဒဏ်ရာရသေးဆုံးမှုစည်းရင်းတွေဟာ1948စစ်ပွဲကလေးကတွေ့မယ်ဆိုရင်အပြင်းထန်ဆုံးထိခိုက်ဒေဆုံးမှုအရေအတွက်အများဆုံး4000 5000လောက်ဖြစ်လာပြီဆိုတော့ထိခိုက်ဒေဆုံးမှုလည်းအများဆုံးဖြစ်ပါတယ်။အခုဒီအစ္စရေးကတော့သူတို့ရဲ့နိုင်ငံမြောက်ပိုင်းလက်ဘနန်ဘက်မှာအခြေစိုက်တဲ့ Hezbollah တွေကိုအခုတော့တိုက်နေတာပေါ့လေ။ဆိုတော့လောလောဆယ်မှာကတော့ဒါ rocket တွေနဲ့အပြန်အလှန်ပစ်ခတ်တယ်ပထမတစ်လုံးနောက်ဒုတိယစီမှာတစ်လုံး30ကျော်ဖြစ်လာတယ်နောက်ရာကျော်စသဖြင့်ပြိုင်းလိုက်ကိုသတင်းကိုထိုင်းအပိတ်တလာသေးတဲ့လူတွေကပုံများလာတဲ့တိုက်ခိုက်မှုပုံများလာတယ်ဆိုတာဖြစ်ပါတယ်ဆိုတော့ဒီတိုက်ပွဲဟာတထောင်နဲ့နေပြီးမှမဟုတ်ဘူးအခုကတော့လေကြောင်းတိုက်တာပေါ့လေနောက်ပြီးတော့ပေဂျာတွေကိုအစ္စရေးကခလုတ်နှိပ်ပြီးတော့တိုက်တယ်လို့ပြောကြတယ်အစ္စရေးကဝန်မခံပေမဲ့လေပေါ့လေဆိုတော့တထောင်နဲ့ပြီးမှမဟုတ်ဘူးအစ္စရေးသူတို့လိုချင်တဲ့ညွန်မှန်းချက်ကိုပေါင်းမြောက်ဖို့အတွက်တိုက်မယ်ဆိုရင်တော့ဒီ ground operation မြေပြင်စစ်စင်ရေးကလုပ်ပြီးဝင်တိုက်လာနိုင်မယ်လို့တွက်ကြပါတယ်ဆိုတော့ဒါတော်တော်နဲ့ပြိမဲ့ကိစ္စတော့မဟုတ်ဘူးလို့ဆိုရမှာပါ။
အဲဒီလိုဖြစ်လာရင်လက်နော်ကရောငြိမ်ခံနေပါမလားဘလို့တုံ့ပြန်လာပါ့
။အဓိကကတော့လက်နန်ဆိုတာလေအဲဒီ Hezbollah ပေါ့လေ။လက်နန်မှာဘာသာရေးအဖြစ်အီရန်နဲ့အနွယ်တူတဲ့ line တူတဲ့ရှီယာက37ရာခိုင်နှုန်းလောက်ရှိပါတယ်။ဆိုသူတို့ကိုအခြေခံထားပြီးတော့အီရန်က Hezbollah တွေကိုဖွဲ့စည်းပေးထားတယ်ပေါ့လေအဓိကအဖြစ်တော့အီရန်ကဘယ်တော့မှထောက်ပံ့ပေးထားလဲဆိုလို့ရှိရင်တနစ်ကိုဒေါ်လာ100ဟက်ဇိုလာကိုအရင်ထောက်ပံ့တယ်ဆိုရင်ထောက်ထားရတွေ့ရပါတယ်ဆိုတော့ဒါတပိုင်းအစ္စရေးကလည်းပဲခရစ်စတန်လက်ဗနန်လက်ဗနီစ်ခရစ်စတန်ဒီစီအမန်နော်အစ္စရေးကလည်းပဲအစ္စရေးပံ့ပိုးပြီးတော့ရှုထားရဆိုတော့လက်ဗနန်ကိစ္စအသိပ်ပြီးတော့ရှုထွေးပါတယ်ဆိုတော့ဒီကိစ္စကတော့အဲ့ပြတ်တန်တွေပုံမူကြီးထွက်လာတော့အဲ့လက်ဗနန်ဘက်ကတော့ဒီဟက်ဇိုလာတွေတိုက်ပွဲကတော့ပုံပြီးပြင်းထန်လာမယ်အဲ့တော့တိုင်းပြည်တွင်းမှာလည်းပဲဟိုကပြည်ပြင်းစစ်ဖြစ်ခဲ့ဖို့တဲ့လက်နက်မှာဆိုတော့ဒီလိုပုံစံမျိုးဖြစ်လာနိုင်တဲ့အခြေအနေရှိရောက်နိုင်လို့ဆိုပါတယ်ဆိုတော့အစ္စရေးကိုတိုက်တဲ့တိုက်ပွဲကတော့လက်နက်ဘက်ကတော့ဒီဟက်စ်ဘိုလာတွေကတော့ဆက်လက်ပြီးတိုက်နေရောက်မှာဖြစ်ပါတယ
်အဲအီရန်နဲ့ရောထိတိုက်တွေ့လာနိုင်လား
အီရန်ရဲ့ပေါ်စီကအီရန်ဟာအစ္စရေးနဲ့ state to state နိုင်ငံနိုင်ငံချင်းထိတိုက်ဂျင်းဆိုင်ဖို့ရည်ရွယ်ချက်မတူဘူးပေါ့လေတတိယအပြင်ပထဝီအနေအထားအပြင်လည်းပဲအီရန်ဟာအစ္စရေးရဲ့နယ်နိမိတ်ချင်းထိစပ်နေဘူးအစ္စရေးမြောက်ဘက်မှာလက်ဗနန်ရှိမယ်အရှေ့မြောက်ဘက်မှာဆိုလို့ရှိရင်ဆီးရီးယားရှိမယ်နောက်အီရတ်ရှိမယ်တောင်ဘက်မှာဆိုလို့ရှိရင်အီဂျစ်ရှိမယ်ဆိုင်းနန်တဲကန်တွေအစားအသောက်ဖြစ်အဲ့ဒီဘက်မှာ So, Nezachin Titu Menezet, whatever, through Jamar, or at Lauti Nezachin Titem Tritanbu, those are non state actors who Pandita was, so I've got Hezbollah Rolo, Hamas Solo, Rudirulo, Eva, Pandita, thrown at the same time in Rapsapas. Nanganan Titai Twizia, Israel, Iran wars, we are Pilan, I met since your Mayan and Bulu, Rajavar, so Iran Dibunda never set I name, so through Ale. Supreme Hogu, Surapitibaka, Dilove, Satuani met the Boshi.
Didn't it hire you? Don't the Messuindy Israel 990 Shiluvala. Now the Ara Nangania or Blue Donkiaman.
Israel 990 are the Gero Sagra Tailagera who is running on to donation, Lizard Segrega Arab Nanganria, Ara Lemkanjilo. Palestine to a pit height, the Chancellor, Israel to a pit height, the Chancellor, Gladamaka Kabibira, Arab world, Arab Dangani, Alunga, Lemhamu, Israel, Rupira, Majinabus, we all went Ijara. I guess I saw me. So as you know, Israel, Palestine to a thumb up behind Nenjiru was root had been there, element of civic chasing had to do Labiru, Palestine Renia, so Jinine Chamarore. So I look 16 years raw. Israel has seen 9 last week, through PB Tiny Arabe. So I thought of the way to a tactical body, Nibuha Yara through Tainan and each other. I met through the Halonga, a PB Chimu Primus through and Yego Suretiara, Peroma Pilan Hemam, Hubabu, a Miran through a Yanub to be attacked in Kanya Mapsaparas, or a PB 9 and the Rudab Duma, Matras Sajava would hit them. Lewat selebih dua pilihan mahu, sempian lah mahu, sehingga jangan jauh asing mahu, tapi selebih dua pilihan pilihan mahu. Aunain, angboyan yang ada cina, mesti bulu terjawab.
Tapi cina aku nak lumiu, peti pekarya, popo biar sempian lah, popo biar di tarian type area, popo mian lah, erodi. Nengen kata Taiwan ayo, jauhin si sepi nengen cina bala.
Nengen kata orang lumiu pion ni apa, orang pion ni apa? Arab world in pure mepole, Arab kabahu pure mesuin, Arab nangan duga, meninjau Arab nangan cincin asuruga, disun dipcilar. Bayang lesro, di Palestine kisah tu, Israel ngarosa agre atak hejar, ayer ngarosa hamalem menaik usro. Di Palestine luzu tu ngarosa, ngarosa nangan ya through national interest, nangan ya mnyai kuenya o. Ay interest ku sedih makan naik usro fio, throughga Israel nesiza hejar halesi. Umaafin Egypt solusi ni lewe Israel ni pertemuan ni yang sejak hari lekangan Jordan sol lekangan, turunnya nengah bayang, alu lekangan le Arab cerita neng sura, turun nengah cuci bawa, turun negensi ni le, tapi buat sih Palestine dukha deh, turun nengah ni deh ubin lah mabe dukha deh, Palestine ni boleh so, kaji Palestine lekang kaji ni gawa aku ubin lah, ini nengah le ubin gak bulu piat nama Egypt sekarang bulu. So dikasih aku tu terus terus jauh siapa pun yang jadi so Israel ni semua orang luar deh. So agus tiba malam ni pergi berkhap di langsung. Eh, mana yang nak dika sejap usah biar sejap ini kalau seorang Arab nengan dia dah bawa politik ni nengan dia orang Palestin kita orang nenek terbitin ni nengan sih eh. Kau jauh siapa shopping biar siapa Israel ni sesane nengan sih new new apa. Nengan orang seorang nengan orang di situ nampelun nasuk jawab sih pion ni cara. Kula demaga tuin muka. Solusinya katastrofi, dah kawiji side dom eh, side ni bi poli. Ada kenyalu jajat ni pelung musuh jauh jauh eh, kawah mah nang sini song tanaman ni poli. Dah belum ada lampkan aku. Israel Arab ni aku ngaruh setai mah esok mieran jauh dengan aku iman je pamnya orang lom esok krimu side aku. Jangan nangan we, tomnya alung ngalulu eh, ni pel tikan jawab, tengen ni lom jawab jauh. Belum ada lampkan aku. So tengen mah lewe Amerika. Ia ni yang aku. Mereka Israel jepal upjor eh, pihak yang sebut sejak dah ramai Israel dah naik tapan eh. Alah orang tu jua wipanya le. Wipanya so me Israel ni yang aku, lama cemung dia pesap lagi ni, ingat juga si ni aku. So Israel selesai jadi ni boleh tak kalau, lama ni jangan bimbul dulu esok mampai. Amerika mereka kalau ada ni justify dulu. Ha, di tengah aku lama cemung pelajar orang baca mana, terus aku. Kalau biaya mabis sudah tarik sura, dengan tegak lewe, biaya dah lupa ni. Ini sama mesti bulu biaya mabis Amerika ni. Soalnya dengan dia lor, hantar eh sejak bila tuan itu cuci lewe si Amerika sura sesehat lewe cuci lagi lagi. Jadi Jordan tu ni Egypt ne au mingere lu ha jinya yesu ri rong ba ri rong ya ke ya ba le da me te phak ka lek khan ne lu a sat khan twa ra lo chan pi lo so lo tait do ma lo la bu chin ma le nai nya da win swet
hau ba le er di a shi le bai pyatana la me november american yik auk pwe ma le ho yee chi de kaisa ta khu a ni ne phit la me lo tin ma le er di yik auk pwe a lon blu a pyang le ri shi la nai
ma le phe sai ba kaung le kaisa ba ยุยกอกปวยมันมาเลยยุยกอกปวย American ยุยกอกปวยมานักงานใหญ่เนี่ยปัดไปแล้วดิกิจสาอธิกอิชชูทุกข์บ่เลยดิหาโหแล้วเมย์จ๋าเลยเผยจ๋าเลยสอจนตะคู่ตัวเสียประมาณสุเปล่าจินน่ะก็ไอ้เดสเดนทานาก็เลยไม่ดีอ่ายูเครนจะมาเอาเซเลนสกีโกอินเทอร์วิวมาเมย์เลยเมย์จ๋ามาแทบเลยตําหนองโดนเนี่ยทรัมป์ก็ยุยกอกปวยนายๆดิสิปวย Ukraine ဆိုတဲ့ပတ်သက်ပြီးတော့ချက်ချင်းရတော့လုံမယ်လို့ပြောတယ်ဘယ်လိုသွားလဲဆိုတော့ပြောတယ်အင်းသူဘယ်လိုလုပ်နေရအောင်ငါမသိဘူးရတယ်ဒါပေမဲ့ရွေးကောက်ပွဲမှာပြောရဲစကားရွေးကောက်ပွဲအကျိုးပြောရဲစကားရွေးကောက်ပွဲအကျိုးပြောရဲစကားသာဖြစ်တယ်တဲ့ဒါအဲ့လက်ရှင် promise ဆိုဘူအချင်းကတော့ကမ္ဘာလက်ခံထားတူစတိတ်ပေါ်စီပေါ်လေအစ္စရေးကိုလည်းပဲလုံခြုံတဲ့နိုင်ငံအကုန်လုံးကလက်ခံမယ်အရပ်ကမ္ဘာကပါလက်စတိုင်းတွေလည်းပဲသီးခြားနိုင်ငံတစ်ခုဖန်တီးပေးရမယ်ဆိုတော့ပြောတယ်ဆိုတော့အဲ့ဒီတွေးကြော်သံတွေကပါလက်စတိုင်းကိုသီးခြားနိုင်ငံတစ်ခုထူထောင်ပေးဖို့အတွက်ဒီပြုဆိုတဲ့ယူဆအစ္စရေးဘာသာအမိမင်လိုက်ပြီးတော့ကြားတော်မှာကြားတော့ဖြစ်လာပါတယ် ဆိုတော့ဒေါ်နယ်ထရမ့်သူစမ်ရချေတုန်းကစစ်စာရေးလုခဲ့တဲ့သူပလန်ဘယ်လိုစီးပွားရေးဖွံ့ဖြိုးဘယ်လိုဒေါ်လာဘီလီယံ90ပြည့်မယ်မင်းတို့ဒေသကြီးမှာအေးစတန်လုခဲ့တယ်အဲ့ဒီကိစ္စမှာလည်းနှစ်နိုင်ငံတူးစိတ်ကိစ္စမပါဘဲနဲ့လုခဲ့တာဆိုတော့တချို့ကဒီလူကြီးကပါလက်စတိုင်းအရေးကိုစတေးပြီးတော့လုခဲ့တာဒါဖြစ်တယ်လို့ပြောကြတယ်ဆိုတော့အခုတက်လိုက်သူဘယ်လိုလုပ်မှန်းမသိဘူးဟိုဘက ရထားတွေ့ရသူဆိုတော့သူတို့လည်းပဲအဲ့လိုပဲပြောနေကြရပဲအဓိကအဖြစ်ဒါ rhetoric တစ်ဖြစ်တယ်တကယ်လက်တွေ့ပေါ်စီဘာပြီးဘာပြီးဘာပြီးဆိုတာဘယ်သူမှချမ်းပြနိုင်ခြင်းမရှိပါဘူးဆိုတော့သိပြီးတော့မရေရာတဲ့အချိန်လို့ပြောမှာပါအဲ့တော့ဒီလိုအချိန်မှာပဲအရှိလေပိုင်းညင်းရရအောင်ရှိနိုင်မှာမလားအဝေးကြီးပါအဝေးကြီးပါညင်းညင်းရေးဟာညင်းညင်းရေးစစ်မှန်တဲ့ညင်းရေးရောက်ဆိုတော့လူတွေပြည်သူတွေရဲ
ကျေးဇူးတင်ပါတယ
်ဒီတစ်ပတ် editor နဲ့ဆွေးနွေးကဏ္ဍကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားကဏ္ဍကိုလည်းထုတ်လွှင့်ပေးပါဦးမယ်အကစားကဏ္ဍမတိုင်ခင်မှာအခုအရင်ဆုံးဂျန်စီမျိုးဆက်ကိုတင်ဆက်ပေးပါပါတိခါပါရှင်အမေရိကန်ပြည်တော်စုမှာရှိနေတဲ့ဒီလူငယ်ကောင်းဆောင်ပြူးထောင်မှုသင်တန်းတွေလိုမျိုးအစီအစဉ်တွေကြောင့်မလို့စိန်ခေါ်မှုတွေကိုကြော်လွှားနိုင်ခဲ့တယ်လို့ဒီထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေအသက်10နှစ်ကလေးကထွက်ခွာလာခဲ့ပြီးတော့အမေရိကန်ပြည်တော်စုမှာအခြေချနေထိုင်ခွင့်ရခဲ့တဲ့ကရင်တိုင်းရင်းသူလေးခုကေးကပြောပါတယ်သူကတော့ဒီ2 days leaders ဆိုတဲ့အဖွဲ့ကိုတည်ထောင်ခဲ့ပြီးတော့ရက်ရွာအချို့ပြုလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေပါတယ်။သူဒီလိုအောင်မြင်မှုအတွက်ဘယ်ယာတွေကသူ့ကိုခွန်အားပေးခဲ့တာပါလဲ။ဂျန်စီပရိသတ်အတွက်မက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟေးဂျန်စီတို့တက်ချင်အောင်ပြန်ပြီ။ဂျန်စီတွေဒီတစ်ပတ်တော့အမေရိကကိုရွှေ့ပြောင်းအခြေချလာတဲ့ကင်းအမျိုးသမီးငယ်လေးရဲ့ကြိုးစားမှုနဲ့ရက်ရွာအချို့ပြုလုပ်ငန်းတွေအကြောင်းပြောပြမယ်။
My name is Kuge.
ကျမကခူးကေးပါ။လူငယ်နဲ့လူမှုပတ်ဝန်းကျင်အတွက်ကုညီလှုပ်ဆောင်ပေးနေတဲ့သူပါ။တူတူမရဲ့အတော်တယောက်ပေါ့။အခုကျမကလိုင်စင်ရအရက်လုပ်ငန်းနဲ့မွေးစေဝါအသိပညာပေးဆိုင်ရာအထူးပြုနဲ့မဟာဘွဲ့အတွက်ပညာသင်ယူနေပါတယ်
။ထိုင်းနယ်စပ်ဒုက္ခသည်စခန်းမှာနေခဲ့တုန်းကသူ့အကြောင်းလေးနားထောင်ကြည့်ပါဦး
။ I spent the first 10 years of my life in Tamihin refugee camp.
ကျမဘဝရဲ့ပထမသက်တမ်း10နှစ်ကထိုင်းနယ်စပ်ဒုက္ခသည်စခန်းထဲမှာပဲကုန်ဆုံးခဲ့ရတာပါ။အဲဒီကြောင့်ကိုကျမကြံရတဲ့ပုတ်ရေးထားပါတယ်။ လောင်အိမ်လိုထောင်ချောက်လိုခါးသီးမှုတွေနဲ့ပြည့်နေတဲ့နေရာအကြောင်းပေါ့ဒီကဗျာကကျမကြုံတွေ့ခဲ့ရတဲ့ဒုက္ခသည်စခန်းရဲ့အခြေအနေပန်းနေပါကျမအသက်10နှစ်မပြည့်ခင်တုန်းကတော့တငယ်ချင်းတွေနဲ့အတူအသီးနှံနေရှာတယ်မြစ်ထဲမှာစော်ကစားတယ်အိမ်ဆောက်တန်းစောကြတယ်အဲ့ဒီတော့ကဆိုရင်တငယ်ချင်းအုပ်စုတွေထဲမှာကျမကပုံမြင်ပြောပြတဲ့သူပေါ့ဒုက္ခသည်စခန်းမှာတော့ကျမမှတ်မိနေတာကကျမအမရဲ့ကလေးကိုကူထိန်ပေးခဲ့ရတယ်မနှက်စောကြီးထပြီးတော့ရေထခတ်ခဲ့ရတာပေါ့စခန်းမှာကတော့ဆယ်တန်းထိပညာသင်လို့ရပါမယ်။ကျမ်းမာရေးဆောက်ရှောက်မှုကတော့အားနည်းပါတယ်။ကြားခဲ့ဘူးတဲ့ဆေးရုံဆေးကန်းတွေနဲ့ပတ်သက်တဲ့ကြောက်စရာကောင်းတဲ့သတင်းတွေကြောင့်ကျမကတော့ဆေးရုံနဲ့ဝေးဝေးပဲနေခဲ့ပါတယ်။နောက်ထပ်ကျမမှတ်မိနေတာတစ်ခုကကျမတူလေးမွေးတဲ့အချိန်ကိုပါ။ကျမကအဲ့ဒီတော့ကအသက်10နှစ်တောင်မှမပြည့်သေးဘူးလေ။ကလေးတွေကိုမွေးကန်းတွေကိုပေးမွင်တော့ကျမကဝါထရံကြားကနေကျမတူလေးမွေးတာကိုချောင်းကြည့်ခဲ့မှုပါတယ်အဲ့ဒီအချိန်ကတော့အမှတ်ရဆုံးအချိန်ပါပဲ
It still remains one of my greatest joy
ဒုက္ခသည်စခန်းကပညာရေးအခြေအနေကိုလည်းသူကပြပြထားတယ
် Education in the camp struggles
စခန်းကပညာရေးကတော့မညီမျှမှုတွေနဲ့ရုန်းကန်နေရတာပါပဲဆရာတွေကအရန်စုံစားပေးကြပေမဲ့ကျောင်းသားနဲ့ဆရာအချို့ကမမျှလေတော့စာသင်ကြားမှုမှာအခက်အခဲဖြစ်ရပါတယ်မမီနေတာတခုကတော့ကျောင်းကိုနှီးတိုင်းလမ်းလျှောက်သွားရတာပါပဲကျမအမေရိကကိုထွက်လာပြီး16နှစ်ကြာပြီလို့ကျမစခန်းကိုတစ်ခေါက်ပြန်သွားခွင့်ရတော့ငါဆိုရင်စခန်းထဲကပညာရေးကပိုလို့တော့မှစိုးလာပါသေးတယ်သင်ကြားရေးပိုင်းနဲ့ပတ်သက်တဲ့စွမ်းရည်နဲ့အရင်းမြစ်တွေလည်းအတော်ကိုနည်းသွားပါတယ
် situation has gotten worse because of the lack of capacity and resources
ဒါဆိုရင်ရွေးတွေကအမေရိကကိုရွှေ့ပြောင်းအခြေချလာခဲ့တဲ့သူ့အတွက်ဘလို့အခက်အခဲတွေကိုကြုံခဲ့ရလဲအဲ့ဒါတွေကိုတော့သူဘလို့ကြော်လာခဲ့လဲ
I arrived in the US at 10.
ဒုက္ခသည်စခန်းမှာဆယ်စုနှစ်တခုကြာနေခဲ့ရပြီးတဲ့နောက်မှာတော့ကျမအမေရိကကိုရွှေ့ပြောင်းအခြေချခွင့်ရခဲ့ပါတယ်။အဲ့ဒီမှာကျမအတွက်တော့ဘာသာစကားအသစ်တခုကိုသင်ယူဖို့ဆိုတာစိန်ခေါ်မှုဖြစ်ခဲ့ရပါတယ်။ဒါပေမဲ့အမေရိကကလူငယ်ခေါင်းဆောင်တွေပြိုးထောင်ပေးတဲ့သင်တန်းတွေ program တွေကြောင့်ကျမအဲ့ဒီစိန်ခေါ်မှုကိုကျော်လွှားနိုင်ခဲ့ပါတယ်။အဲ့ဒီသင်တန်းကအတွေ့အကြုံတွေကပဲကျမရဲ့လူမှုဝန်ကျင်ပြည်တွင်းပြည်ပမှာရှိတဲ့ကရင်လူငယ်တွေကိုပံပိုးကူညီမှုတွေလှူဆောင်နိုင်မှုအတွက်အထောက်ပံ့တွေရခဲ့ပါတယ်။ကျမရဲ့ဒုက္ခသည်ဘဝအတွေ့အကြုံတွေကပဲကျမရဲ့အမေရိကပညာရေးကိုပုံဖော်ထုတ်စစ်ခဲ့တယ်လို့ပြောရပါမယ်။အဲဒီကနေပေးတဲ့ခွန်အားတွေကြောင့်ပဲကျမ Today's Leader ဆိုတဲ့လူငယ်တွေကိုခွန်အားပေးတဲ့အစီအစဉ်ကိုဥဆောင်တည်ထောင်နိုင်ခဲ့ပါတယ
်။ This inspired me to create Today's Leaders.
Today's Leader ဆိုတဲ့အဖွဲ့လေးကိုတည်ထောင်မှုအတွက်သူ့ဘလို့ခွန်အားတွေရခဲ့တာလေ။
My motivation comes from
personal. ကျမဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကပဲကျမကိုအခုလိုရက်ရွာအကျိုးပြုလူငယ်အစီအစဉ်တွေကိုတည်ထောင်နိုင်တဲ့အထိစွမ်းအားထက်သန်မှုတွေကိုဖြစ်စေခဲ့တာပါ။ဒါတွေကပဲကျမကိုကရင်လူငယ်တွေအတွက်ဘဝကိုရင်းနှီးမြှုပ်နှံမှုနဲ့အပြုသဘောဆောင်တဲ့ပြောင်းလဲမှုတွေဖြစ်လာစေတဲ့စိတ်အားထက်သန်မှုတွေဖြစ်စေခဲ့တာပါ။
In Kenya youth and foster positive change.
အဲ့ဒီဖွဲ့ကရက်ရွာအခြေပြုဘလို့အကျိုးပြုလုပ်ငန်းတွေကိုလှူဆောင်နေရလဲ
။ I lead and participate in initiatives focused on youth.
ကျမတည်ထောင်ထားတဲ့ Today's Leader အစီအစဉ်ကလူငယ်တွေရဲ့ခေါင်းဆောင်နိုင်မှုနဲ့ယဉ်ကျေးမှုဖလှယ်ရေးချိတ်ဆက်လှုပ်ဆောင်မှုတွေနဲ့သက်ဆိုင်တဲ့အစီအစဉ်တွေကိုလုပ်ပါတယ်။ထိုင်းမြန်မာနယ်စပ်နဲ့မင်နီဆိုတာဘက်ကလူငယ်တွေကြားမှာခေါင်းဆောင်မှုသင်တန်းတွေ social media နဲ့ဆိုင်တဲ့စီရင်လှုပ်ဆောင်မှုသင်တန်းတွေပေးပါတယ်။ကရင်လူငယ်တွေအသိပညာမြင့်တင်ရေးနဲ့တရားမျှတမှုကိုဦးတည်တဲ့အတိုင်းဝန်းကိုဖန်တီးပေးနိုင်ဖို့စတဲ့အကြောင်းအရာတွေလည်းပါဝင်ပါတယ
်။ I also create content to raise awareness.
သူ့လိုပဲအမေရိကကိုရွှေ့ပြောင်းအခြေချလာတဲ့လူငယ်တွေအတွက်အားပေးစကားက
To my fellow ethnic youth.
ကျမလိုရွှေ့ပြောင်းအခြေချလာတဲ့လူငယ်တွေကိုပြောချင်တာကတော့ကိုယ့်ရဲ့ဖြစ်တည်မှုကိုလက်ခံပါ။အပြုသဘောဆောင်တဲ့ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်တဲ့ကိုယ့်ရဲ့စွမ်းအားတွေကိုယုံကြည်ပါ။ကိုယ့်ရဲ့ခံနိုင်ရည်ရှိမှုတွေကနေတဆင်ဆိုင်ခေါ်မှုတွေကိုအပြောင်းလဲတွေဖြစ်အောင်ပြောင်းလဲလိုက်ပါလို့ပြောချင်ပါတယ
်။ Challenges into opportunities.for
growth. ကြင်စည်းတို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်တစ်ပတ်ဒီကြားလို့ရှင်လဲကြင်စည်းတွေအတွက်ကြင်စည်းရှိနေပါတယ်ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะတတ
မက်ကလေးတင်ဆက်တဲ့ကြင်စည်းအစီအစဉ်ပါရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုလည်းတင်ဆက်ပေးပါဦးမယ်ဗြိတိန်နိုင်ငံမှာကျင်းပတဲ့ကမ္ဘာ heavyweight လက်ဝဲပြိုင်ပွဲမှာတော့ Daniel Dubois က Anthony Joshua ကိုအလဲထုတ်ပြီးတော့အနိုင်ရသွားပါတယ်နောက် Premier League မှာတော့ပွဲပြီးဖို့နောက်ဆုံးစက္ကန့်အလိုမှာတွင်းတဲ့ကိုနဲ့ Man City နဲ့ဘာစီလိုနာအာဆင်နယ်တို့တရေကျသွားပါတယ်။နောက်ဘာစီလိုနာဂိုးသမားထစတာကန်ကတော့ဒူးတန်ရာတွေကြောင့်အချိန်အတော်ကြာနားရမယ့်အခြေအနေဖြစ်သွားပါတယ်။ဒီလိုအားကစားသတင်းတွေကိုစုစည်းပြီးတော့ကိုရန်နိုင်ကတင်ဆက်ထားပါတယ်ရှင်။
ဗြိတိန်နိုင်ငံမှာစနေနေ့ကထိုးသတ်ခဲ့တဲ့ IBF ကမ္ဘာ Heavyweight လက်ဝဲပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံက Daniel Dubois ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဗြိတိန်နိုင်ငံက Daniel Dubois နဲ့တနိုင်ငံဒဲသာ Anthony Joshua တို့လန်ဒန်မြို့က Wembley ကွင်းမှာစနေနေ့ကထိုးသတ်ခဲ့ကြတာမှာပရိသတ်9,600ကြီးရှိခဲ့ကြပြီးတော့ဒူဘွားက5ဂျီမှာ Joshua ကိုအလဲထိုးအနိုင်ယူပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒီပွဲမှာစကတဲ့ကဒူဘွားကဂျော့ရှွာကိုအသာစီးကနေထိုးခဲ့ပြီးတော့ဒူဘွားရဲ့ပြင်းထန်တဲ့ထိုးချက်တွေကြောင့်ဂျော့ရှွာဟာပထမအချီတတိယအချီနဲ့သတ္တရအချီတွေမှာကျန်းပေါက်ကိုလဲကျခဲ့ပေမဲ့လည်းပြန်ထနိုင်ခဲ့တဲ့အတွက်ဆက်ထိုးခဲ့ကြပြီးတော့နောက်ဆုံး5ဂျီမြောက်မှာတော့ဒူဘွားကဂျော့ရှွာကိုညာဝိုက်လက်သီးနဲ့လုံးဝအလဲထိုးအနိုင်ယူသွားခဲ့တာဖြစ်ပါတယ်။အန်တိုနီဂျော့ရှွာကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီးဒူဘွားပြောတာကတော့
Yeah, definitely. It does. It feels great. I feel like the champ. And then, you know, I want to keep this belt. I just keep this.
ဒီပွဲနဲ့ရလိုက်တာတကယ်ကောင်းပါတယ်။ကျွန်တော်အနေနဲ့တကယ်ကိုချန်ပီယံဖြစ်တဲ့လို့ခံစားပြီးဒီချန်ပီယံကပတ်ကိုဆက်ထိန်းသွားမှာပါ။အားလုံးကဒီပွဲမှာကျွန်တော်အလဲထုတ်ခံရမှာလို့ပြောခဲ့ကြပါတယ်။ဒါပေမဲ့နောက်ဆုံးမှာဘယ်သူအလဲထုတ်ခံလဲရလဲဆိုတာကျွန်တော်တို့အကုန်တွေးကြရပြီးလူတွေအားလုံးထင်နေတာမားတယ်ဆိုတာကိုကျွန်တော်သက်သေပြနိုင်ပါတယ်။ကျွန်တော်နိုင်အောင်ထိုးခဲ့ပါတယ်။ဒါပေမဲ့ဒါကကျွန်တော်ရည်မှန်းထားတဲ့ပန်းနိုင်အစပါ။
You know my fam. Joshua ဒီပွဲရှုံးသွားတာကြောင့် Mohammed Ali တို့ Evander Holyfield တို့ Lennox Lewis တို့လို့ကမ္ဘာ Heavyweight Champion ဘွဲ့ကို၃ချိန်မြောက်ရဖို့ကြိုးပမ်းမှုလည်းမအောင်မြင်ဖြစ်သွားခဲ့ပါတယ်။ဒါပေမဲ့လည်း Joshua ကတော့သူ့အနေနဲ့ဒီမျောလင်းချက်ကိုလက်လျှော့သွားမှာမဟုတ်ပဲဆက်ပြီးထိုးသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။ WWE နိုင်ငံမှာကျင်းပခဲ့တဲ့ Liverpool Tennis ပြိုင်ပွဲမှာတော့ဥရောပသင်းကကမ္ဘာလက်ရွေးစင်အဆင့်ကိုနိုင်ရပြီးတော့ Liverpool Champion ဖြစ်သွားပါတယ်။အနေကနေကနောက်ဆုံးနေ့တူးချင်းပွဲစဉ်တွေကိုကစားခဲ့ကြတာမှာနောက်ဆုံးပွဲအထိအပြန်အလှန်အကျိန်းနဲ့ဖြစ်ပြီးတော့မှနောက်ဆုံးမှဥရောပအသင်းကအနိုင်ရတော့တာဖြစ်ပါတယ်။နောက်ဆုံးနေ့ကသုံးပွဲကစားတာမှာပထမပွဲမှာတော့ကွာလယ်ရွေးစင်အသင်းက Ben Shelton ကဥရောပအသင်းက Medvedev ကို 6-0-5-10 နဲ့နိုင်ပါတယ်။ကွာလယ်ရွေးစင်အသင်းအနေနဲ့နောက်ထပ်တစ်ပွဲနိုင်ရင် Champion ဖြစ်မှာဖြစ်ပေမဲ့လည်းဒုတိယပွဲမှာတော့ Zverev ကနှစ်ပွဲပြတ်ရှုံးမလို့ဖြစ်ပြီးတော့မှနောက်ဆုံးမှ 6-0-5-15 နဲ့ပြန်နိုင်သွားခဲ့လို့ဒီဖြစ်နေခဲ့တာပါ။ဒါပေမဲ့လည်းနောက်ဆုံးပွဲစဉ်မှာတော့ Carlos Alcaraz က Taylor Fritz ကို 6-0-5 နဲ့နှစ်ပွဲပြတ်နိုင်ပြီးဥရောပလက်ရွေးစင်အသင်းကကမ္ဘာလက်ရွေးစင်အသင်းကိုအနိုင်ရပြီးတော့ Liverpool ကိုရရှိသွားခဲ့ပါတယ်။ဘောလုံးသတင်းတွေမှာတော့ England Premier League ဘောလုံးပွဲတွေပတ်မှာ Manchester City နဲ့ Arsenal တို့တနင်္ဂနွေနေ့က Man City ကိုမှကစားခဲ့ကြပြီးတော့နှစ်ဂိုးစီအသေးဖြစ်သွားပါတယ်။ဒီပွဲမှာ Man City ကဂိုးရင်သွင်းခဲ့ပြီးတော့ Arsenal ကနှစ်ဂိုးပြန်သွင်းလို့အာစနယ်ကပထမပိုင်းမှာ၂ဂိုးတကိုးနဲ့ဥဆောင်ခဲ့တာပါ။ဒါပေမဲ့အာစနယ်ကထော့ဆတ်ပထမပိုင်းပြီးကနီးမှာအထောက်ခံရလို့အာစနယ်ဟာဒုတိယပိုင်းတစ်ခုလုံးကို၁၀ရောက်နဲ့ကစားသွားခဲ့ရပြီးတော့မန်စီးတီးအတွက်ခြေပါဂိုးကိုတော့ပွဲပြီးဖို့စက္ကန့်ပိုင်းလုံးမှာဂျောင်းစုံးကသွင်းပေးခဲ့တာပါ။ပွဲပြီးမှာတော့နှစ်ဖက်ကစားသမားတွေရုံးရင်းဆောင်ကနေပြဿနာတွေလည်းဖြစ်ခဲ့ကြပါတယ်။ဒီပွဲစီဖြစ်သွားတာနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာရီယိုလာကတော့
I know it's standing 11 I again congratulations Arsenal to beSo strong mentally to blocking him.
သူတို့ဘယ်သူတွေဘယ်လိုပုံစံပွဲထွက်လာမလဲဆိုတာကိုကျွန်တော်သိပါတယ်။အာဆင်နယ်အသင်းကစိတ်ဓာတ်အရန်ကြန့်ခိုင်ပြီး45မိနစ်လုံးလုံးအချိန်အကြာကြီးပိတ်ကစားသွားနိုင်ခဲ့တဲ့အတွက်ဂုဏ်ယူပါတယ်။ဒါကမလွယ်ပါဘူး။ဒါပေမဲ့လည်းကျွန်တော်တို့စိတ်ရှိရှိနဲ့ခြေပကိုရအောင်လုပ်နိုင်ခဲ့ပါတယ
်။အာဆင်နယ်နည်းပြဒေတာကတော့စက္ကမိုင်းလိုမှဂိုးပေးလိုက်ရပြီးတည်ဖြစ်သွားတဲ့အတွက်သူ့ကစားသမားတွေစိတ်ပြတ်နေကြပြီးတော့ Crosser ရဲ့အနီးကနေပတ်သက်ပြီးတော့လည်းဒိုင်းရဲ့ဆုံးဖြတ်ချက်ပေါ်မှာစိတ်ပြတ်မိတယ်လို့ပြောလိုက်ပါတယ်။တကယ်လို့အာစနယ်အနေနဲ့17ရောက်အပြည့်နဲ့သာကစားမယ်ဆိုရင်အနိုင်ရနိုင်မလားဆိုတာနဲ့ပတ်သက်ပြီးအာစနယ်ဒီပြအာတက်တာပြောတာကတော့
အာစနယ် I have no clue we will try for sure but after you have to show it in the second half there but
နိုင်မယ်မနိုင်ဘူးဆိုတော့ကျွန်တော်မသိပါဘူးဒါပေမဲ့ကျွန်တော်တို့အနိုင်ရဖို့တော့တေချာပေါက်ကြိုးစားမှာပါဒါပေမဲ့ကျွန်တော်အနေနဲ့ပြောနေတာတခုကတော့ Man City လို့အသင်းကို10ရောက်နဲ့မိနစ်50ကျော်ကစားရမယ်ဆိုရင်အချိန်တရာမှာ99ချိန်ကရှုံးမှတေချာပါတယ်ရှုံးတာတော့မှဂိုးအများကြီးနဲ့ရှုံးမှာပါအကြောင်းကျွန်တော်ကစားသမားတွေအတွက်ကျွန်တော်အယံဂုဏ်ယူပါတယ
်။မက်ဆီဒီနဲ့အာဆနယ်တို့တရေကျသွားတာနဲ့ပတ်သက်ပြီးတော့ဘောလုံးဝေဖန်သူတွေရဲ့အမြင်ကရောဘယ်လိုပါလဲ။ဆော့ကာဖော်လိုဂျာနယ်အီတာချုပ်ကိုချော်မြွန့်ကတော့အခုလိုပြောပါတယ
်။မက်ဆီဒီနဲ့အာဆနယ်ပွဲကအယံစိတ်လှရှားစရာကောင်းခဲ့တယ်။နှစ်သင်းစလုံးကအကောင်းဆုံးချိုးဖိုင်းခဲ့တယ်။အဲဟာလန်ရဲ့သွင်းကိုဆိုရင်လည်းတော်တော်လေးလှောက်ပါခဲ့တယ်လို့ကာလာဖီယိုရီရဲ့အဲဂိုင်းနစရဲ့ကောင်းကနေပြီးတော့ဝေးဝိုင်းလန့်ကန်သွင်းလိုက်တဲ့ဂိုးကလည်းတကယ်ကိုမမေ့နိုင်စရာပါပဲ။အဲဒီရလက်ပိုင်းကကြည့်မယ်ဆိုရင်တော့အာဆင်နယ်ဘက်ကကြည့်မယ်ဆိုရင်ဒီရလက်ပိုင်းကမဖြစ်တဲ့ရလက်သူတို့အနေနဲ့ပုံမှန်ရရမယ့်အခြေအနေရှိခဲ့တယ်။ဒါကြောင့်မဖြစ်အာဆင်နယ်အတွက်ဆိုရင်မဖြစ်တဲ့ရလက်ပဲခင်ဗျ။အ Man City အတွက်ဆိုရင်တော့ဒါကအင်မတန်ကံကောင်းတဲ့တရေတမတ်လို့ဆိုရမယ်။ချန်ပီယံတရဘူးလူပွဲမှာအိတ်ခွင်းရှုံးခွင်းမကြုံလိုက်ရတာဟာ Man City အတွက်အင်မတန်ကံကောင်းခဲ့တယ်လို့ဆိုချင်တယ်ခင်ဗျာ။
မန်စီးတီးအသင်းကိုမန်စီးတီးရဲ့အိမ်ခွဲမှာဒုတိယပိုင်းမှာ10ရောက်နဲ့ကစားပြီးတည်ကျသွားတဲ့အာဆနယ်အသင်းရဲ့ခြေစွမ်းကတော့ချီးကျူးရမှာဖြစ်ပါတယ်။ဆိုတော့အာဆနယ်အသင်းဒီနှစ်မှာပရီးမီယာလိဂ်ချန်ပီယံတကယ်ဖြစ်နိုင်ပြီလား။အာဆနယ်အသင်းမနစ်ကထက်ဘာတွေတိုးတက်လာပြီးတော့ဘာတွေပို့ပြီးတော့ထူးခြားလာပါသလဲ
။အာဆနယ်ကပွဲချိန်တစ်လျှောက်လုံးဒုတိယပိုင်းတစ်ပိုင်းလုံးကို10ရောက်တဲ့နဲ့ကစားသွားတဲ့အထိတကယ်တိုက်ပွဲဝင်စိတ်သက်ကောင်းမွန်ခဲ့တယ်။ဒါပေမဲ့အာဆနယ်အသင်းကချန်ပီယံဖြစ်ဖို့ဆိုရင်တော့လိုအပ်ချက်တွေရှိနေသေးတယ်ခင်ဗျာ။ထူးသဖြင့်တော့တိုက်စစ်ပေါ့ဟိုတိုက်စစ်ပိုင်းကဒီဟာလန်လိုတိုက်စစ်မှုမျိုးဒေါန်တော်မီတိုက်စစ်မှုမျိုးပုံမှန်ကိုသွင်းနိုင်တဲ့တိုက်စစ်မှုမျိုးလိုအပ်နေတယ်။အခုကတော့တောင်မန်တိုက်စစ်ကိုအောက်ကိုနေရတယ်။ကွင်းလယ်ကိုသွင်းအောက်အောက်ကိုနေရတယ်။ဆက်စပီကနေပြီးတော့ဟိုကိုသွင်းအောက်ကိုအောက်ကိုနေရတယ်။အဲဒီအချိန်လေးမှာအာဆနယ်အနေနဲ့ချန်ပီယံဖြစ်ဖို့ဆိုရင်တိုက်စစ်ပိုင်းအများကြီးတိုးတက်ဖို့လိုအပ်နေတယ်လို့ကျွန်တော်ထင်တယ်။မနေ့ကတော့စာရင်အာဆနယ်ကဘာလို့တိုးတက်လာလဲဆိုတော့ခံစစ်ပိုင်းတိုးတက်လာတယ်ခင်ဗျာ။အဒီကျွန်တော်တို့ဂိုးသမားဆောင်အပေါင်းလာတယ်အနောက်တန်းကတော်တော်လေးကိုစွမ်းဆောင်မှုမြင့်မားလာတယ်အဂေါဘရီယယ်အကာလာဖီယိုရီအနောက်တော့ဒီဘက်ကဟိုဂိုးသမားရိုင်ယယ်တင်ဘာဆာလီဘာစတဲ့ကစားသမားတွေကအရန်ကိုချိတ်ဆက်မိပြီးတော့အဒီဖန့်စ်အရန်ကောင်းလာတာကိုတွေ့ရတယ်အဲဒါပေမဲ့ခုနကပြောသလိုအာဆနယ်ချန်ပီယံဖြစ်ဖို့ဆိုရင်တိုက်စစ်ပိုင်းတိုးတက်ဖို့အများကြီးလိုအပ်နေတယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျာ
ပရီးမီယာလိဂ်ဖက်ကနောက်ထပ်ဘောလုံးသတင်းတွေမှာတော့မန်စီးတီးကွင်းလယ်လူရိုဒရီဟာအာဆနယ်နဲ့ပွဲမှာဒုတိယရသွားတာကြောင့်ဒီနေ့ဘောလုံးရာသီတစ်ခုလုံးဆက်မကစားနိုင်တော့ပဲနားတော့မယ်လို့ဗြိတိန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်တကယ်လို့ရိုဒရီသားတရာသီလုံးဆက်မကစားနိုင်တော့ဘူးဆိုရင်တော့ဒါဟာမန်စီးတီးအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုဖြစ်မှာပါစပိန်ဘက်မှာတော့ဘာစလိုနာအသင်းကဂျာမနီလက်ရွေးစင်ဂိုးသမားတက်စတက်ဂန်ဟာဒုခွဲစိတ်ကူးသားမှုလုပ်ခဲ့ရတယ်လို့ဘာစလိုနာအသင်းကတင်လာနေမှာခြေညာပါတယ်တက်စတက်ဂန်ဟာတနင်္ဂနွေနေ့ကဗီလာရီယယ်နဲ့ပွဲမှာဘောလုံးကိုခုန်ဖမ်းပြီးပြန်အကျမှာပဲဒူးအယွတ်ကျော်ပြတ်သွားတဲ့အတွက်တင်လာနေမှာခွဲစိတ်ကူးသားမှုခံခဲ့ရတာဖြစ်တယ်လို့ဘာစလိုနာအသင်းကပြောလိုက်ပါတယ်ခင်ဗျာ
တပတ်တာအကစားသတင်းကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီအကစားစီစဉ်နေတဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ VUE website လိပ်စာ burmese.voanews.com နဲ့ VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနှာစင်ဖတ်ရှုကြည့်ရှုလို့ရပါတယ်။ထိတ်တန်းသတင်းတွေကိုတော့ရုပ်သံအဖြစ်နဲ့ရောစာသားနဲ့ပါတင်ပေးထားပါတယ်။ VUE ကနောက်ဆုံးရနိုင်ငံတကာသတင်းတွေမြန်မာသတင်းတွေကိုအချိန်ညက်တစ်ပြေးညီထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုမက်ခင်လီကတလဲပြောပြပေးပါဦးမယ်။
အစ္စရေးတပ်ဖွဲ့ဝင်တွေကလေဗနွန်တောင်ပိုင်းနဲ့အရှေ့ပိုင်းမှာရှိတဲ့ Hezbollah တပ်တွေကိုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေချိန်မှာပဲအစ္စရေးရဲ့ Mossad ထောက်လှမ်းရေးဌာနချုပ်ကိုပယ်ထိန်တဲ့မစ်ဆိုင်းတုံးနဲ့ပစ်ခတ်ခဲ့ကြောင်း Hezbollah အဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်။အစ္စရေးစစ်တပ်ကတော့ Hezbollah တွေပစ်လိုက်တဲ့မစ်ဆိုင်းတုံးကိုကြားဖြတ်ပစ်ချခဲ့တယ်လို့ပြောပါတယ်။ပစ်ခတ်မှုကြောင့်လေကြောင်းရန်သတိပေးအုပ်အော်သံတွေထွက်ပေါ်ခဲ့ပြီးမြေတေကြီးထိခိုက်ပျက်စီးမှုတင်းတော့မကြားရပါဘူး။ရခိုင်ပြည်နယ်အပအဝင်မြန်မာနိုင်ငံအတွင်းပုံမှုဆိုးဝါးလာတဲ့နိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပေါ်စိုးရိမ်နေတဲ့အကြောင်းအင်ဒိုပစိဖိတ်ဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုကွတ်အဖွဲ့၄နိုင်ငံထိပ်သီးအစည်းအဝေးကဆုံးဖြတ်ခဲ့တာကိုရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ထပ်မံပြီးတော့သတင်းထုတ်ပြန်ခဲ့ပါတယ်ဒီအစည်းအဝေးမှာမြန်မာစစ်ကောင်စီပေါ်ဂျက်လေရင်စီအပါအဝင်လက်နက်နဲ့စစ်ဘက်အရက်ဘက်တုံးပစ္စည်းတွေမရောက်အောင်ကာကွယ်တားဆီးပေးကြဖို့ကိုလည်းကွတ်အဖွဲ့၄နိုင်ငံခေါင်းဆောင်တွေကတောင်းဆိုခဲ့ပါသေးတယ်ထိပ်ဖူးအတုတက်ဆင်ထားတဲ့တိုက်ချင်းပစ်ပဲ့ထိန်တက်မစ်ဆိုင်းတုံးတစ်ခုကိုပစိဖိတ်သမုဒ္ဒရာပေါ်မှာစမ်းသပ်ပစ်ခတ်ခဲ့ကြောင်းတရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ဒီစမ်းသပ်မှုဟာနှစ်စဉ်စီရေးလေ့ကျင့်နေတဲ့အစီအစဉ်ရဲ့ပုံမှန်အစီအစဉ်တစ်ခုဖြစ်ကြောင်းနဲ့နိုင်ငံတကာဥပဒေတွေနိုင်ငံတကာကကျင့်ထုံးတွေနဲ့ကိုက်ညီပြီးတော့ဘယ်နိုင်ငံကမှမရည်ရွယ်ကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်အစိုးရပိုင်းစင်ဝါသတင်းဌာနကတော့ပစိဖိတ်သမုဒ္ဒရာတွေကဘယ်နေရာကိုပစ်လွတ်မယ်ဆိုတာနဲ့မစ်ဆိုင်းတုံးပစ်ခတ်တဲ့လမ်းကြောင်းတွေကိုမဖော်ပြထားပေမဲ့ဒေတာရင်းကတက်ဆိုင်ရာနိုင်ငံတွေကိုတော့ကြိုတင်အကြောင်းကြားထားတယ်လို့យေတာထားပါတယ်ရှင်။
တရင်ချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာပါရှင်။စက်တင်ဘာလ25ရက်ပုံထူးနေ့ညချမ်းရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ကျမတို့ရဲ့အစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ်ပါပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Cyder Hamdam တို့ဖြစ်ကြပါရယ်ရှင်။ VOA ရဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။အားလုံးပဲဘေးရန်ရဲ့အပေါင်းကကင်းဝေးကြပါစေရှင်ကျမခင်ယူထွေးပါနောက်အစီအစဉ်ဒီမှာပြန်ဆုံပါဦးမယ်ရှင
This program has come to you from